Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2018ခုနှစ်ဇူလိုင်လ17ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်နိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြတယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ဆက်မွေးပါခင်ဗျာအခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့ဆုမြတ်မွန်ပါရှင်ဗင်နီဇွဲလားနိုင်ငံမှာဖွဲ့စည်းပုံဥပဒေတည်ကိုရွေးဆွဲဖို့ပြင်ဆင်နေတဲ့သမ္မတရဲ့အစီအစဉ်တွေရပ်သွားစေဖို့ရည်ရွယ်ချက်နဲ့ဒီကနေ့မှတနင်္ဂနွေလုံးအထွေထွေသပိတ်မှောက်ကြဖို့အတိုက်ခံတွေဆော်ဩထားပါတယ်ဒီရုရှားရှင်းနေတဲ့သူ့ရဲ့သားအကြီးကိုတွေးဆွန်ခဲ့တဲ့ကိစ္စကိုသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာထပ်ပြီးတော့ကာကွယ်ပြောကြားခဲ့ပါတယ်ဒီလိုသတင်းတွေကိုတော့ကိုစော်ဝင်းနိုင်နဲ့ညင်ညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါခင်ဗျာအဲ့ဒီလိုသတင်းတွေနာဆင်ပြီးကြားကြရမယ့်အထဲမှာဆိုရင်တော
့ Special Representative Yoon is traveling to Burma to meet with officials to discuss North Korea. The United States is
ဒါတော့အမေရိကန်နိုင်ငံယာယီဌာနရဲ့အရှိအဆက်ပြောခွင့်ရအမျိုးသမီးရဲ့ပြောစကားဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းသတင်းလွှာမှာအပြည့်အစုံနားဆင်ကြရမှာပါ။အဲ့ဒါအပြင်တက်မတော်ကာဝေးဦးစီးချုပ်ကိုရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့တောင်းပန်စာပေါ်ဝေဖန်မှုတွေရှိနေတယ်ဆိုတဲ့အကြောင်းဖန်စီခံထားရတဲ့ EBSDF ကိုကော်မတီဝင်ဟောင်းကိုယုံတင်စစ်ဆေးဖို့အတွက်တရားရုံးကလက်ခံလိုက်ပြီးဆိုတဲ့သတင်းနဲ့အမေရိကန်နိုင်ငံမှာကျင်းပနေတဲ့ဆက်ရုပ်ပြိုင်ပွဲမှာဝင်ရောက်ရှင်းပြနေတဲ့မြန်မာလူငယ်အသင်းရဲ့အနေအထားဆရာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းကြားကြမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကုစုံဝင်းလိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ။
ဗင်နီဇွဲလားနိုင်ငံမှာဖွဲ့စည်းပုံဥပဒေတည်ကိုရေးဆွဲဖို့ပြင်ဆင်နေတဲ့သမ္မတနီကိုလတ်စ်မာဒူရိုရဲ့အစီအစဉ်တွေရပ်သွားစေဖို့ရည်ရွယ်ချက်နဲ့ဒီကနေ့အင်္ဂါနေ့တနေ့လုံးအထွေထွေသပိတ်မှောက်ကြဖို့အတွက်အတိုက်အခံတွေကဆော်ဩထားပါတယ်။သမ္မတရွေးကောက်ပွဲတွေဆော်ပြီးကျင်းပနိုင်ဖို့သမ္မတမာဒူရိုအပေါ်နောက်ဆုံးထိုးနှက်မှုလို့အတိုက်အခံတွေကပြောပြီးအထွေထွေသပိတ်ဆင်နွှဲဖို့ပြင်ဆင်နေတာပါ။ဖွဲ့စည်းပုံဥပဒေတည်ရေးဆွဲဖို့အထူးလွှတ်တော်အတွက်ကိုယ်စားလှယ်တွေရွေးချယ်မဲ့သမ္မတရဲ့အကြံအစီကိုဆွံ့လို့ဖို့အတွက်တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဆန္ဒခံယူပွဲမှာပြည်သူ9တန်းကျော်ကမဲပေးခဲ့ကြပါတယ်။နိုင်ငံမှာမဲပေးပိုင်ခွင့်ရှိသူ3ပုံတစ်ပုံနီးပါးကခုလိုသဘောထားပြခဲ့ကြပြီးမြဲအတိုက်ခံတွေဘက်ကခေါ်ယူကျင်းပတဲ့ဒီဆန္ဒခံယူပွဲရဲ့ရလဒ်အတိုင်းမဖြစ်မနေလိုက်နာဆောင်ရွက်ဆရာမလိုပါဘူး။သမ္မတမဒူရိုနဲ့သူ့အပေါ်ထောက်ခံသူတွေအတွက်ပြည်သူတွေကဆန္ဒခံယူပွဲရလဒ်ကနေသဘောထားပြသလိုက်တာဖြစ်တယ်လို့အင်မီရိုပြောခွင့်ရသူရှွန်စပိုက်ဆာကပြောကြားခဲ့ပြီးလွတ်လပ်မျှတတဲ့ရွေးကောက်ပွဲတွေကျင်းပပေးဖို့တောင်းဆိုခဲ့ပါတယ်။ဗင်နီဇွဲလားသမ္မတကတော့အတိုက်ခံတွေဘက်ကစီစဉ်ကျင်းပတဲ့ဆန္ဒခံယူပွဲဟာတရားမဝင်ဘူးလို့ပြောကြားပြီးတော့စီစဉ်ထားတဲ့အတိုင်းအထွတ်ထွတ်တော်အတွက်ဇူလိုင်လ30ရက်နေ့မှာရွေးကောက်ပွဲလုပ်မယ်လို့ပြောကြားခဲ့ပါတယ်
။ကာတာနိုင်ငံစုအပိုင်သတင်းဌာနကွန်ပျူတာတွေထဲထုတ်ဖော်ဝင်ရောက်ခဲ့တယ်ဆိုတာမဟုတ်မှန်ကြောင်း UAE အာရဗ်စော်ဝါများနိုင်ငံကညှင်းဆော်လိုက်ပါတယ်။ဒါပေမဲ့ UAE နိုင်ငံကအဲ့ဒီလိုကွန်ပျူတာကနေထုတ်ဖော်ဝင်ရောက်ခဲ့တဲ့သဘောမျိုးကာတာအစိုးရအရာရှိတွေကပြောပါတယ်အဲ့ဒီကိစ္စကြောင့်ပင်လယ်ကွေ့ဒေသနိုင်ငံတွေကြားမှာမေးလအတွင်းတန်တမာရေးပဋိပက္ခတွေဖြစ်ပေါ်ခဲ့ပါတယ်ကာတာအစိုးရသတင်းဌာနနဲ့လူမှုကွန်ရက် website တွေကို UAE ကထုတ်ဖော်ဝင်ရောက်ခဲ့တဲ့ဆိုတဲ့ကိစ္စကိုအမေရိကန်ထောက်လှမ်းရေးအရာရှိတွေပြီးခဲ့တဲ့သတင်းပတ်အတွင်းသိရှိခဲ့ကြောင်း The Washington Post သတင်းမှာတနင်္ဂနွေနေ့ကဖော်ပြထားပါတယ်The Washington Post သတင်းမှာအဲ့လိုရေးသားဖော်ပြမှုကို UAE နိုင်ငံသားဝန်ကြီးအန်ဝါဂါဂက်စ်ကပယ်ချလိုက်ပါတယ်။အဲ့လိုသတင်းစာမှာရေးသားဖော်ပြလိုက်တဲ့အတွက်သူတို့နိုင်ငံကကွန်ပျူတာတွေနဲ့ UAE ကထိုးဖောက်ဝင်ရောက်ခဲ့တယ်ဆိုတာကိုသက်သေပြလိုက်တာဖြစ်ကြောင်းကာတာဆက်သွယ်ရေးဝန်ကြီးကလည်းပြောပါတယ်။ဒါပေမဲ့အဲ့လိုကွန်ပျူတာတွေနဲ့ထိုးဖောက်ဝင်ရောက်မှုကို UAE အစိုးရကိုယ်တိုင်ကလှုပ်ဆောင်ခဲ့တာလားဒါမှမဟုတ်တစုံတယောက်ကိုငွေပေးပြီးခိုင်းစေခဲ့တာလားဆိုတာကိုတော့ Washington Post သတင်းမှာဖော်ပြထားခြင်းမရှိပါဘူး။
ဥရောပနိုင်ငံတွေစီလာဖို့ကြိုးစားတဲ့ဒုက္ခတွေလှေတွေကိုမြေထဲပင်လယ်ထဲမှကယ်ဆယ်တဲ့သင်္ဘောတွေလိုက်နာရမယ်။စီကံသတ်မှတ်ချက်တွေကိုအီတလီအစိုးရကအဆိုပြုခဲ့တဲ့အပေါ်ကူညီကယ်ဆယ်ရေးလုပ်နေတဲ့ပရဟိတအဖွဲ့တွေ၊လူ့ခွင့်ရေးအဖွဲ့တွေကဒေါသထွက်နေကြပါတယ်။အဲဒီလိုသတ်မှတ်ချက်တွေကြောင့်လူထောင်ပေါင်းများစွာရဲ့အသက်တွေအနည်းရရှိတယ်လို့သူတို့ကထောက်ပြပါတယ်။ EU ဥရောပသမ္မတကတနင်္လာနေ့မှာအတည်ပြုခဲ့တဲ့သတ်မှတ်ချက်တွေထဲမှာပရဟိတအဖွဲ့တွေရဲ့ဒုက္ခတွေကယ်ဆယ်ရေးလှေတွေသင်္ဘောတွေအနေနဲ့လူမောင်ခိုတွေနဲ့ဆက်သွယ်ပြီးတော့ဒုက္ခတွေလှေတွေဘယ်နှရောက်နေသလဲဆိုတာသိရအောင်လုပ်တာကိုတားမြစ်ထားပါတယ်။ဒါအပြင်နိုင်ငံတကာရေပိုင်နဲ့ထဲမှာကင်းလဲတာကိုလည်းသတ်မှတ်လိုက်ကန့်တတ်လိုက်ပါတယ်။ဒါပေမဲ့လစ်ပြားပိုင်ရေပိုင်နဲ့ထဲမှာတော့ကန်းဆန္ဒနီးနေတဲ့ဒုက္ခတွေကိုကယ်ဆယ်နိုင်ပါတယ်။ ဒီသမတ်ချက်တွေကိုချိုးဖောက်တဲ့ရေရင်တွေအနေနဲ့အီတလီဆိုက်ကန်းတွေမှာကန့်ကွက်ခွင့်ပိတ်ပင်ခံရနိုင်ပါတယ်။လေပြားနိုင်ငံကနေမြေရေပင်လေကိုဖျက်ပြီးတော့အီတလီနိုင်ငံကိုရအောင်ကြိုးစားကြတဲ့ဒုက္ခတွေသုံးပုံတစ်ပုံကျော်ကိုလူသားချင်းစာနာမှုအကူအညီပေးတဲ့တမောတွေကကယ်ဆယ်နေတာဖြစ်ပါတယ်။ဒုက္ခတွေကိုကယ်တင်နေတဲ့တမောတွေကနိုင်ငံရွှေ့ပြောင်းလာသူတွေ လာအောင်လို့အားပေးနေသလားဆိုတဲ့အပေါ်အီတလီနိုင်ငံမှာအကြီးအကျယ်ဆွေးနွေးစရာဖြစ်နေပါတယ်။တချို့ကူညီကယ်ဆယ်ရေးအဖွဲ့တွေဟာလူမောင်ခိုးတွေနဲ့ပေါင်းပြီးတော့ဘယ်နေရာမှာကယ်တင်မယ်ဆိုတာကိုတောင်စီစဉ်တယ်လို့တချို့ကစွပ်စွဲပါတယ်။ဒါပေမဲ့လူသားချင်းစာနာရေးကူညီပေးနေတဲ့အဖွဲ့တွေကတော့ဒီစွပ်စွဲချက်တွေကိုပယ်ချပြီးတော့သူတို့အနေနဲ့မမှတ်မကန်လှုပ်ခြင်းမရှိဘူးလို့လွှတ်တော်ရင်းစ
ပြောကြခဲ့တဲ့ရုရှားရှင်းနေနဲ့သူ့ရဲ့သားအကြီးတို့တွေ့ဆုံခဲ့တဲ့ကိစ္စကိုခုခံကာကွယ်နေစေဖြစ်ပါတယ်။တာကြီးဖြစ်သူဒွန်ဂျူနီယာနဲ့တွေ့ခဲ့တယ်လို့ပဲပြန်မဲ့ကိုယ်စားလှယ်လောင်းနဲ့ဆိုင်တဲ့အချက်လက်တွေကိုပေးမယ်လို့ပြောတဲ့သူကိုနိုင်ငံရေးသမားအများစုကတွေ့လို့ရမှာဖြစ်ကြောင်းဒါဟာနိုင်ငံရေးလှုပ်တာဖြစ်ကြောင်းတင်းတင်းလာနေမနေ့မှာတွစ်တာလူမှုကွန်ရက်မှာသမ Yaro Natasakuni, Jonaronga, Tusungajare, and Yimbawa Kesa, Sunta Yeto, Tamara Trumga, Jinny, Juza Geraba, Donald Trump Junior, Ne, Tusungare, and Yutamiga, Tumaha, Russia, Suya, Shinny, Dufichang, Yuka Buema, Mr. Trump, Manaya, to Russia, Suya, Kuni, Sangete, and Nine, Hillary Clinton, and Tina Zime, Trinchelade, Bin and Jang, Jalu Gatsin, Emin, and said to a John Jagger of Chipari, Adi, Russia, Shinny Tama, Hillary Clinton, and Sanded, Trinchelade, Pamela Jaune, Tuso Muhale, Lim, and Pisong Twajang, Donald Trump, Junior, Gabiobari, Tikisa Udun in a bigger at Trimpa, Dumatisi, Gajang, Tama Trang, and Jobari.
ယူရီဗီကတည်းကမနေ့ဖက်ပြီးမှာပါဒါစစ်စစ်နေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32ကီလိုဟတ်စ်90နဲ့လိုင်းဒိုမီတာ40ကီလိုဟတ်စ်ခွန်လေး33ညလိုင်းဒိုမီတာ41ကီလိုဟတ်စ်ချောက်တဲရှင်ကနေဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190ကီလိုဟတ်စ်တင်ကားခွန်ကားတို့ကနေထုံနေပေးနေပါတယ်ရှင်။
အင်္ဂါနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဘျူရိုကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးဂျိုးဆက်ဗျွန်ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ ီမင်းအောင်လိုင်းနဲ့တွေ့ဆုံမှုမှာတော့အမေရိကန်မြန်မာစစ်ဖက်ဆက်ဆံရေးပုံမိုညှင့်တင်ရေးအပြင်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ဆုံဖြစ်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဘိုဂျုံမူကြီးမင်းအောင်လိုင်းရဲ့ရုံးကထုတ်ပြန်ပါတယ်တခါဒီမြောက်ကိုရီးယားကဒီလအစောပိုင်းမှာအမေရိကန်ပြည်ထောင်စုအလာစကာပြည်နယ်အထိအရောက်ပြစ်နိုင်မယ်လို့ယူဆရတဲ့နျူကလ িয়ার ထိပ်ဖူးတပ်တိုက်ချင်းပြစ်ဒုံးကျည်စမ်းသပ်ပြစ်လုပ်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားမူဝါဒရေးရအထူးတန်တမန်ဂျိုးဆက်ဗျွန်းဟာအာရှဒေသကိုလာရောက်နေတာဖြစ်ပါတယ်မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့မစ္စတာယွန်းရဲ့ခီးစဉ်အတွင်းမှဆွေးနွေးမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကအတည်ပြုပြောကြားထားပါတယ်အရင်စစ်အစိုးရလက်ထက်တုန်းကမြောက်ကိုရီးယားကနေပြီးတော့ဒေါင်းလက်နဲ့နီးပညာရယူဖို့ကြိုးပမ်းခဲ့ဘူးတာတွေရှိတယ်လို့စီရေးရဆက်ဆံမှုတွေရှိခဲ့ပါတယ်ဒါပေမဲ့အခုရတားဆိုရလက်ထက်မှာတော့မြောက်ကိုရီးယားနဲ့မြန်မာကြားမှာစီရေးဆက်ဆံမှုတွေမရှိတော့ဘူးလို့ယူဆရကြောင်းစစ်ဖက်ဆိုင်ရာလေ့လာသူတွေကပြောကြပါတယ်ရှင
်အမေရိကန်ပြည်ထောင်စုနဲ့ထိုင်ဝမ်ကျွန်းကြားဘလို့စီရေးရဆက်ဆံမှုမျိုးကိုမဆိုအပြင်းထန်ကန့်ကွက်ကြောင်းတရုတ်အစိုးရကထပ်လောင်းပြောကြားလိုက်ပါတယ်အမေရိကန်ကာကွယ်ရေးအသုံးစေးဆိုင်ရာဥပဒေမူကြမ်းတစ်ခုမှာအမေရိကန်စစ်တမောတွေထိုင်ဝမ်ကျွန်းကိုတွားရောက်မဲ့အစီအစဉ်ပါနေတာကြောင့်တရုတ်နိုင်ငံကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ထိုင်ဝမ်ကျွန်းအကြားတရားဝင်စစ်ဖက်ဆိုင်ရာအပြန်အလှန်ထိတွေ့ဆက်ဆံမှုအားလုံးကိုတရုတ်နိုင်ငံကအပြင်းထန်ကန့်ကွက်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရလူခန်းကတနင်္လာနေ့မှာပြောလိုက်တာဖြစ်ပါတယ်။2018ခုနှစ်အမေရိကန်အမျိုးသားကာကွယ်ရေးအသုံးစေးခွင့်ပြုချက်ဥပဒေမှာထိုင်ဝမ်ကျွန်းနဲ့ဆိုင်တဲ့အပိုက်ထည့်သွင်းဖော်ပြထားတဲ့အပေါ်တရုတ်နိုင်ငံကပြင်းထန်ကန့်ကွက်တဲ့အကြောင်းအမေရိကန်အစိုးရကိုအကြောင်းကြားထားပြီးဖြစ်တယ်လို့လည်းလူခန်းကပြောပါတယ်။အဲ့ဒီဥပဒေမူကြောင်းကိုတော့လွှတ်တော်ကတောက်ချနေမှာအတည်ပြုပေးလိုက်ပြီးဖြစ်ပါတယ
်။အိန္ဒိယနိုင်ငံသမ္မတရာထူးအတွက်လွှတ်တော်အမတ်တွေကတနင်္လာနေ့ကမဲပေးခဲ့ကြတာမှဇာတ်နိုင်တယောက်ဖြစ်တဲ့Ramnath Kovind အနိုင်ရမယ်လို့မျှော်လင့်ရပါတယ်။သူကိုလက်ရှိအာဏာရ BJP ပါတီကရွေးချယ်ထားတာပါ။ India Nagama, Tamraja, Duha, Shopia, Pippi, Winji Joga, Lopangwe, Anari, Poshibare, Tame Natal Sago, Tridu, Yuka, Pueja, Ye, Dalin Nuewe, Sunday Nue, Maya, Jovani, and Nine, Attack Kona set the Ni Ejue, Govingo, Winji Jo Narendra, Modi, Badiga, Juich, Helum, Yenhaimare, Govinha, Sienare, Pine Kania Dure, Lu Daiwanga, Pepe, Kantaya Durego, Kaima, Gozap, Yume, Dupidello, Ludoma, Tamazo, Mete Kere, Winji Jo, Modiga, Piojagare, Ludo Gozle, Pietna. ကျင်းရွေးချယ်ခံခဲ့ရပြီးဘီဟာပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဖြစ်တဲ့ကိုဗင်းဟာဟိန္ဒူအမျိုးသားရေးဝါဒီအဖွဲ့နယ်လဲဆက်နွယ်နေပါတယ်။အရင်သမရဟောင်းတွေလိုနိုင်ငံရေးမှာဝိုင်းရင်းတရားမဟုတ်ဖြစ်တဲ့ရမ်နက်ကိုဗင်းကိုသမရလောင်းဖြစ်ရွေးချယ်တဲ့အပေါ်အာအသင့်စရာဖြစ်ခဲ့ပေမဲ့နိုင်ငံတွေကဇန်နေတွေကိုကိုစားပြုမဲ့သူအဖြစ်အကြိမ်ကြိမ်ထောက်ပြနေတဲ့
ဇူလိုင်လ17ရက်နေ့ဟာမလေးရှားလေကြောင်းလိုင်းခီးစဉ်မှာMH17ပြကြတောက်ခဲ့တဲ့၃နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်။အဲ့ဒီပြကြမှုကြောင့်အပြစ်မဲ့အရသားပြည်သူပေါင်း200ကိုးဆယ်ရှစ်ဦးသေဆုံးခဲ့ရပါတယ်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မှုနဲ့ကူဇော်ဝင်နိုင်လို့ကြေညာသွားခဲ့ကြတာဖြစ်ပါတယ်။အခုချိန်ကစပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့ မြန်မာနိုင်ငံမှာရောက်ရှိနေတဲ့မြောက်ကိုရီးယားရေးကိုဆွေးနွေးဖို့ရှိတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနကအတည်ပြုပြောဆိုလိုက်ပါတယ်။အရင်အစိုးရလက်ထက်ကမြောက်ကိုရီးယားစီကနေမြန်မာနိုင်ငံကစစ်လက်နက်တွေဝယ်ယူခဲ့တဲ့သတင်းထွက်ပေါ်ခဲ့တာကြောင့်အရင်ကရှိခဲ့တဲ့လက်နက်အယောင်းဝယ်သဘောတူညီမှုအကျဉ်းချန်တွေကိုအမေရိကန်ကစိုးရိမ်နေပုံရတဲ့အကြောင်းအခဲကတ်တွေကတုံ့တက်ကြပါတယ်။အပြည့်စုံကိုကိုယ်စုံဝင်းနိုင်ကစူးစီးတင်ပြထားတာကိုနားဆင်ပါခင်ဗျာ
။အမေရိကန်အထူးကိုယ်စားလှယ်တန်အမတ်ကြီးဂျိုးဆက်ယွန်းဟာဇူလိုင်လ17ရက်ကနေ23ရက်နေ့ထိစင်ကာပူနိုင်ငံမှာကျင်းပတဲ့အာရှအရှေ့မြောက်ပိုင်းပူးပေါင်းဆောင်ရွက်မှုညီလာခံကိုတက်ရောက်ခဲ့ပြီးတဲ့နောက်ဒေသတွင်းမှာမြန်မာတနိုင်ငံတွေကိုခီးဆက်ခဲ့တာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်တွင်မြောက်ကိုရီးယားအရေးကိစ္စအတွက်မြန်မာအစိုးရခေါင်းဆောင်အနေနဲ့ဆွေးနွေးမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနအရှေ့အာရှရေးရာပြောခွင့်ရကတ်တီနာအာဒမ်စ်ကပြောပါတယ်
။ Special Representative Yoon is traveling to Burma to meet with officials to discuss North Korea.The United States is working with countries around the world to increase the
DPRK. ထူးခုစဉ်စီယုံဟာမြန်မာနိုင်ငံကိုတွေ့ရပြီးအစိုးရရရှိတွေနဲ့တွေ့ဆုံတာမြောက်ကိုရီးယားနဲ့ပတ်သက်လို့ဆင်းနေမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကကမ္ဘာထွန်းရှိနိုင်ငံတွေနဲ့ပူးပေါင်းပြီးမြောက်ကိုရီးယားပေါ်တန်တမာရေးနဲ့စီးပွားရေးရဝိုင်းကျင်ထားမှုကိုတိုးစီဖို့ကြိုးပမ်းနေတာဖြစ်ပါတယ်။မြောက်ကိုရီးယားကဆက်လက်ပြုလုပ်နေတဲ့တရားမဝင်တဲ့နျူကလ িয়ার နဲ့ပယ်ထိန်တုံးပစ်လွတ်တဲ့အစီအစဉ်တွေပေါ်နိုင်ငံတကာလူ့ဖွဲ့စည်းကစန့်ကျင်ရမှာတွေးစီခိုင်မာမှုရှိတယ်ဆိုတာကိုပြသဖို့အတွက်ဖြစ်ပါလေ
။တာမကြီးယွန်းဟာမြန်မာနိုင်ငံမှာနေရကြနေထိုင်မှုဇူလိုင်လ18ရက်နေ့ကနေဆက်ရောက်ခဲ့တာမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်တို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြှင့်မှုကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံယွန်းကသတင်းထုတ်ပြန်ခဲ့သလိုမြန်မာနိုင်ငံရဲ့ဌာနပြောခွင့်ရကလည်းမြောက်ကိုရီးယားနဲ့တန်တမာရေးအရာဆက်ဆံမှုသာရှိပြီးစစ်ဖက်ဆက်ဆံရေးမရှိကြောင်းရိုက်တာသတင်းဌာနကပြောကြားခဲ့ပါတယ်။ပူချုပ်မူကြီးမေအောင်လှိုင်နဲ့တွေ့ဆုံစဉ်ကိုရီးယားကျွန်းဆွယ်အရေးအာရှပစိဖိတ်ဒေသတည်ငြိမ်အေဂျင်ရေးနဲ့ကြွယ်ဝချမ်းသာရေးအမေရိကန်မြန်မာစစ်ဖက်ဆက်ဆံရေးပုံမိုတိုးမြင့်ရေးကိစ္စတွေကိုတာမတ်ကြီးယွန်းကတင်ပြဆွေးနွေးခဲ့ပြီးပူချုပ်မူကြီးမေအောင်လှိုင်ကလည်းမြန်မာအနေနဲ့ကိုရီးယားကျွန်းဆွယ်ကိုနျူကလ িয়ার ကိမဲ့စုံဖြစ်စေလိုတဲ့အကြောင်းနဲ့မြန်မာနိုင်ငံအတွင်းလက်နက်ကန်ပဋိပက္ခတွေခြုံငင်းပြီးညင်ကြေးရရှိအောင်ကြိုးပမ်းနေတဲ့အကြောင်းတွေကိုဆွေးနွေးခဲ့တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ Facebook စာမျက်နှာကတဆင့်ထုတ်ပြန်ထားပါတယ်။1983ခုနှစ်မှာရန်ကုန်မြို့မှာရှိတဲ့အာဇာနည်ဘိမှန်ကိုမြောက်ကိုရီးယားကဘုံခွဲတိုက်ခတ်ခဲ့ပြီးတဲ့နောက်နိုင်ငံတန်တမာဆက်ဆံရေးပြတ်တောက်ထားခဲ့ရာကစစ်စိုးရလက်ထက်2009ခုနှစ်မှာတန်တမာဆက်ဆံရေးကိုပြန်လည်တည်ဆောက်ခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်မူကြီးတန်းရွှေလက်ထက်အတွင်းမြောက်ကိုရီးယားထံကနေစစ်လက်နက်ပစ္စည်းဝယ်ယူမှုတွေရှိခဲ့တာမှာဗိုလ်ချုပ်ကြီးသူရရွှေမန်းကိုရံမြောက်ကိုရီးယားကိုတွားရောက်ပြီးနှစ်နိုင်ငံစစ်ဖက်သဘောတူညီမှုတွေကိုလက်မှတ်ရေးထိုးခဲ့တာပါသမ္မတဦးသိန်းစိန်အစိုးရလက်ထက်မှာလည်းမြောက်ကိုရီးယားထံကစစ်လက်နက်ပစ္စည်းဝယ်ယူမှုနဲ့ပတ်သက်လို့2013ခုနှစ်ဇူလိုင်လအတွင်းမှာပဲကာကွယ်ရေးဌာနပစ္စည်းထုတ်လို့ရရုံရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းထေကိုမြောက်ကိုရီးယားထံကစစ်လက်နက်ပစ္စည်းမဝယ်ဖို့ကန့်တတ်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုချိုးဖောက်တယ်ဆိုပြီးအမေရိကန်ဘာသာရေးဌာနကအရေးယူခဲ့ပါတယ်။မြောက်ကိုရီးယားကအခုနောက်ဆုံးစမ်းသပ်ပြင်လွှတ်လိုက်တဲ့တိုက်ချင်းပစ်ပဲ့ထိန်ဒုံးကျည်ဟာအမေရိကန်ကပြည်နယ်တစ်ခုဖြစ်တဲ့အလာစကာအထိရောက်နိုင်မှာဖြစ်တဲ့အတွက် ကုလသမဂ္ဂကမြောက်ကိုရီးယားအပေါ်ပုံမှုပြင်းထန်တဲ့ပိတ်ဆို့ရေးယူမှုတွေချမှတ်ထားတဲ့ကြားကပဲမြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်တိစောက်ရေးအစီအစဉ်ကိုတိုးချဲ့လုံဆောင်လာနေတာကြောင့်အမေရိကန်အပါအဝင်နိုင်ငံတကာကစိုးရိမ်မှုတွေဖြစ်ပေါ်နေတာပါဒါကြောင့်တာမကြီးယွန်းအနေနဲ့နိုင်ငံတကာရဲ့သွေးစီညီညွတ်မှုကိုရရှိလိုတဲ့အတွက်တချိန်ကမြောက်ကိုရီးယားနဲ့ဆီလက်နက်ပစ္စ
ူ Georgetown တက္ကသိုလ်ကဂုဏ်သူဆောင်ပါမောက်ခ David Steinberg က
One of the critical issues in relations with Myanmar in the past has been Myanmar's relations with North Korea. The U.S. has always been concerned about that.
American and Myanmar နိုင်ငံဆက်ဆံရေးမှာအရေးပါတဲ့အချက်တစ်ခုကမြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးပဲဖြစ်ပါတယ်။ဒီကိစ္စကိုအမေရိကန်ကအမြဲတမ်းပဲစိုးရိမ်နေကြတာပါ။မြောက်ကိုရီးယားနဲ့ဆက်ဆံရေးအများစုကိုမြန်မာဘက်ကဖျက်တောက်လိုက်ပြီဆိုပေမဲ့အရင်ရှိထားတဲ့စစ်လက်နက်ပစ္စည်းအယောင်းဝယ်သဘောတူညီမှုတွေလက်ကျန်နေရှိလိမ့်အောင်မယ်ဆိုတာကျွန်တော်နားလည်ပါတယ်။မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထိရောက်နိုင်ဖို့အတွက်မြန်မာအပါအဝင်တခြားနိုင်ငံတွေကငွေကြေးစစ်ဆေးမှုတွေမရှိစေရအတွက်အမေရိကန်ကတေချာစေချင်ပုံရတယ်လို့လဲပမောက္ခစတိုင်းဘတ်ကသုံးသပ်ပါတယ
် And I think that state which is obviously very concerned about North Korea at the present moment wants to make sure that there's no funding coming into North Korea
မြောက်ကိုရီးယားရေးကိုလက်ရှိမှာစိုးရိမ်မှုတွေဖြစ်နေတဲ့အမေရိကန်ကမြောက်ကိုရီးယားကိုမြန်မာပါဝင်ဒေသတွေကတခြားနိုင်ငံတွေစီကနေငွေကြေးစီးဆင်းမှုတွေမရှိစေရေးအမေရိကန်ကတေချာစေချင်ပုံရပါတယ်ဒါကြောင့်လဲမြောက်ကိုရီးယားကထိတွေ့ဆက်ဆံနေတဲ့အတိုင်းဝိုင်းထဲမှာမြန်မာနိုင်ငံမပါနေရအောင်နောက်ပြီးတော့ကုလသမဂ္ဂကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံကလိုက်နာနေတယ်ဆိုတာသိကြအောင်တမ်မကြီးကျွန်းအခုလိုတွားရောက်ဆွေးနွေးတာဖြစ်ပါတယ်မနစ်စက်တင်ဘာလ29ရက်နေ့ကအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေး Sub Committee ကျနာပွဲမှာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Russell ကမြန်မာစစ်တပ်တွေမှာမြောက်ကိုရီးယားနဲ့ဆက်လက်လုက္ကင်နေတဲ့သူတွေရှိနေသေးကြောင်းဒါဟာလွန်ခဲ့တဲ့9နှစ်စစ်အာဏာရှင်လက်ထက်တုန်းကလက်ကျန်နေဖြစ်တယ်ဒါပေမဲ့လက်ရှိအစိုးရရောစစ်တပ်ကပါဒါကိုတားမြစ်ရမယ်ဆိုတာကိုနားလည်သဘောပေါက်တယ်လို့သူမြင်ကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်တင်ပြတော့တာဖြစ်ပါတယ်တို့ရရှိမြခင်ဗျာတက်မတော်ကာဝေးဦးစီးချုပ်ရဲ့အစ်စ်နေရနဲ့ပတ်သက်ပြီးတော့ပြောဆိုခဲ့တဲ့အကြောင်းကိုတက်မတော်ကရန်ကုန်တိုင်းဝန်ကြီးချုပ်တမတော်တံကိုရန်ကုန်တိုင်းဝန်ကြီးချုပ်ကတောင်းပန်စာပေးပို့လိုက်တဲ့အပေါ်မှာဝေဖန်မှုတွေအမျိုးမျိုးရှိနေပါတယ်။ဒီမိုကရေစီအနာဂတ်ရေးအတွက်စိုးရိမ်ကြောင်းပြောဆိုကြသလိုအစိုးရနဲ့တမတော်ကြားအပြန်အလှန်ယုံကြည်ဖို့ခက်ခဲစေတဲ့အကြောင်းလည်းတုံ့တက်ကြပါတယ်။ဒီသတင်းအပြည့်အစုံကို VOE မြန်မာပိုင်းရဲ့သတင်းတောက်ကုမိုးစောတင်ပြထားတာကိုနားဆင်ပါခင်ဗျာ
။ဟုတ်ကဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတမတော်ကာကွယ်ရေးဦးစီးချုပ်ရာဒူးဟာညွှန်ကြားမှုချုပ်အဆင့်သာဖြစ်ကြောင်းပြောဆိုတဲ့အပေါ်တမရော်ကစီစစ်အရေးယူပေးဖို့အတွက်အစိုးရကိုတောင်းဆိုခဲ့တဲ့နောက်ဦးဖြိုးမင်းသိန်းကတမရော်ကိုတောင်းပန်စာပေးပို့ခဲ့ပါတယ်။ဒီတောင်းပန်စာကိုဒီလ23ရက်နေ့နေ့စွဲနဲ့တမရော်ကာကွယ်ရေးဦးစီးချုပ်ထံကိုလိမ့်မှုပေးပို့ခဲ့ပြီးဒီစာလက်ခံရရှိကြောင်းတမရော်က15ရက်နေ့ကသတင်းထုတ်ပြန်ပါတယ်။ဒီလိုတောင်းပန်လိုက်တဲ့အပေါ်ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဂုံဂရာအောင်ခန်းကအခုလိုပြောဆိုပါတယ်
။အဲလူကြီးပြင်ရောက်ထားတဲ့အဖွဲ့အစည်းတွေဖြစ်တော့ဒီတော့ကိုလည်းကြည့်ရမယ်လေအဲဒါပေမဲ့ဒါမျိုးဖြစ်တော့ကျွန်တော်အနာဂတ်ကိုလက်တွဲမှဆောင်ရွက်ဖို့ဆိုတာကတော့စိတ်တော့မလွယ်ဘူးရှင်။အဲတို့အလိုကျအတိုင်းနဲ့သွားရမယ်ဆိုရင်ဒီမှာနိုင်ငံရဲ့ဒီမိုကရေစီနစ်တာအဲဒီစီလူလာတဲ့အခြေအနေမျိုးနဲ့တော့သွားဖို့တော့ချက်ပါလိမ့်မယ်။
ကမ်ဘရောကဥဖြိုးမင်းသိန်းပြောဆိုတာနဲ့ပတ်သက်ပြီးအရေးယူဖို့တောင်းဆိုချိန်မှာ NLD ပါတီခေါင်းဆောင်တချို့ကဥဖြိုးမင်းသိန်းပြောဆိုတာမှမားကြောင့်သတင်းမီဒီယာတွေကိုပြောဆိုတာရှိခဲ့ပါတယ်။ဒီအချက်ပေါ်မှာတီဘောမျိုးနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကအခုလိုတုံ့တက်ပါတယ်
။သူတို့ရဲ့ပါတီခေါင်းဆောင်တချို့ရဲ့ပြောတာဆိုတာတွေထောက်လိုက်လို့ရှိရင်တော့ဒီအမျိုးသားရင်ကြားစေရေးကိုဒီ NLD ပါတီခေါင်းဆောင်ပိုင်းကတကယ်လိုလိုလားလားရုံရုံကြည်ကြည်လေးလေးနက်နက်သဘောပေါက်ပြီးလုပ်နေတာမျိုးမဟုတ်ဘူးလို့တော့ကမ္ဘောဒီးယားကအဲ့လိုယူဆသွားနိုင်တာပေါ့နော်အဲ့လိုအပြန်အလှန်ယုံကြည်မှုဒီ၆ရေးမှာတော့ခက်ခဲဖြစ်သွားနိုင်တာပေါ့နော
်ပြီးခဲ့တဲ့ရက်ပိုင်းတွေတွင်ကတော့ NLD ပါတီကဥဖြိုးမင်းသိန်းကိုခေါ်ယူတတိပေးကြောင်းတင်းတွေထွက်ပေါ်ခဲ့ပါတဲ့နိုင်ငံရေးသုံးသက်သူစာရေးဆရာဦးတန်းစိုးနိုင်ကတော့ဥဖြိုးမင်းသိန်းပြောဆိုတဲ့အပေါ်ပါတီကသတိပေးတယ်ဆိုတာမျိုးတဲ့အစိုးရကကင်ကွယ်ဆောင်ရွက်တင့်တယ်လို့ရှုမြင်ကြောင်းပြောပါတယ
်အစိုးရပိုင်းအနေနဲ့တမရတော်ကနိုင်ငံတော်တန်းစီမင်းကပုဂ္ဂိုလ်တော်ကဒီကိစ္စနဲ့ပတ်သက်ပြီးတော့
ကျွန်တော်အနေနဲ့ကိုပြန်လာမယ်ဆိုတာလည်းစဉ်းစားရရှိတယ်။တံတော်ကတရင်ထုတ်ပြန်ရမှာအပြုသဘောနဲ့ရေရှည်ဆက်ဆံဖို့မတင်တာကြောင့်ရန်ကုန်တိုင်းဝန်ကြီးချုပ်ကိုရေးယူဖို့တင်ပြထားပြီးအစိုးရဘက်ကတော့ဦးဖြိုးမင်းသိန်းရဲ့ပြောကြားချက်ဟာအစိုးရရဲ့သဘောထားမဟုတ်ကြောင်းနဲ့ဝန်ကြီးချုပ်ဆောင်ရွက်ရမယ်ကိစ္စတွေကိုညွှန်ကြားထားကြောင်းတရင်ထုတ်ပြန်ထားတာဖြစ်ပါတယ်။ဖြူဧဒ
ABS ရဲ့ဖွဲ့ABSDF ရဲ့ဘဟုကော်မတီဝင်ကွန်မင်းတီကိုမြန်မာတက်မတော်ကဆွဲဆိုထားတဲ့မတရားအတင်းဆက်သွင်မှုပုံမှန်ဆက်ခွန်မြင့်ဆောင်တင့်နဲ့တရားရုံးတင်မှုအတွက်မူးမောက်တရားရုံးတရားသူကြီးကမနေ့ကတနင်္လာနေ့မှာဆုံးဖြတ်ချက်ချလိုက်ပြီဖြစ်ပါတယ်အသေးစိတ်ကိုမဆုမောင်ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါကချင်ပြည်နယ်ဗမော်အကျဉ်းဆောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ABSDF ရဲ့ဘဟုကော်မတီဝင်ဦးမင်းထေကိုမြန်မာတပ်မတော်ကဆွဲဆိုထားတဲ့မတရားအတင်းဆက်သွယ်မှုပုံမှန်စက်ခွန်တင့်တဲ့တရားရုံးတင်မှုဆုံးဖြတ်ချက်ကိုမနေ့တနင်္လာနေ့ဇူလိုင်လ16ရက်နေ့ကကချင်ပြည်နယ်မိုးမောက်တရားရုံးတရားသူကြီးကအမိန့်ချမှတ်လိုက်ပါတယ်ဒါဟာဗမော်အကျဉ်းဆောင်အတွင်ရပောင်း200ကျော်ချုပ င်းကိုအခုလိုပြောပါတယ
်သူတို့ဒီတရေလိုပြတ်တက်တည်အကုန်ပြီးသွားပြီပေါ့နော်ပြီးခဲ့တဲ့တစ်ပတ်ကပြီးသွားတော့ဒီတစ်ပတ်ကတော့သူတို့ဆုံးဖြတ်ချက်ချတာပေါ့နော်ဆုံးဖြတ်ချက်ကဒီအမှုနဲ့ပတ်သက်ပြီးတရားစွဲမလားမစွဲလားဆိုတဲ့ဥစ္စာကိုတရားရုံးကမိန့်ချတာကတရားစွဲမယ်ပေါ့မုံမောက်ကပေါ့နော်တရားရုံးတရားကတရားတူကြီးတရားဦးစရာအချိုးပါဆိုတော့ကော်မတီကိုဆက်စစ်မယ်ပြီးတော့ဒီကော်မတီဘက်ကတက်တည်တွေပေါ့အဲ့ဒါတွေထွက်ဆိုရမယ်ပေါ့တရားစွဲမယ်ဆိုတဲ့ဥစ္စာကိုအမိန့်ချလိုက်တာပေါ့နောက်ကိုမင်းသေးကတော့ဆက်စွဲတဲ့အချိန်ကနေဆိုလို့ရှိရင်အခုနေရာနဲ့နေရက်သိသိရှိပြီးရုံချင်းထုတ်တာတော့20နဲ့တစ်ချိန်ရှိပေါ့နော်6လကျော်သွားပြီးတဲ့အချိန်မှာတရားစွဲမယ်ဆိုတဲ့ဥစ္စာဆုံးဖြတ်ချက်ချတာပေါ့ကိုမင်းသေးကတော့ထောင်ချုပ်ပေါ့နော်ဒီပုံမောထောင်ထဲမှာထည့်ထားတာ6လကျော်ပြီပေါ့
အခုလိုမြမတက်မတော်ဘက်ကတရားလိုလုပ်ပြီးကချင်လက်နက်ကိုင်တပ်ဖွဲ့ KIA နဲ့ဆက်သွဲတဲ့ကချင်လက်နက်ကိုင်အဖွဲ့အတွက်အလုပ်လုပ်ပေးနေတယ်ဆိုတဲ့စွဲချက်တွေနဲ့တရားစွဲဆိုလိုက်တဲ့ဒီအမှုနဲ့ပတ်သက်ပြီးတရားသူကြီးဘက်ကမေးခွန်းထုတ်တဲ့အပေါ်မှာတော့ကိုမင်းထေးကအပြစ်မရှိကြောင်းတရားခွင်မှာညှင်းဆိုခဲ့ပြီးကိုမင်းထေးရဲ့အမှုကိုဥပဒေကြောင်းအရဆက်ပြီးရင်ဆိုင်သွားဖို့ဆောင်ရွက်နေကြပါတယ်လို့မနောင်းကပြောပါတယ
်။စွဲတာကတော့စကခ27ကဘူကြီးတက်ဆွေလင်းကနေစွဲတာ။သူတို့ကတော့ပြောတာ AKA တပည့်အလုပ်လုပ်ပေးတယ်ပေါ့နော်။ဆိုတဲ့အပေါ်မှာစွဲတယ်။ဒီနေ့လည်းဒီတရားသူကြီးကတော့မေးတယ်ကိုမင်းထေးကိုအပြစ်ရှိသလားပေါ့။မေးတော့ကိုမင်းထေးကတော့အပြစ်မရှိဘူး။ဘာကြောင့်မို့အပြစ်မရှိကြလဲပေါ့။မေးတယ်ကမှဘာကြောင့်မို့လဲဆို SPA မှာBS ရက MC မှာလက်မှတ်ထိုးထားတဲ့အဖွဲဖြစ်တယ်။နောက် KIA အတွက်လည်းဘယ်တော့မှအလုပ်လုပ်ပေးခဲ့တာမဟုတ်ဘူးပေါ့။ဆိုတဲ့အပေါ်မှာအပြစ်မရှိဘူးဆိုတဲ့ဥစ္စာဖြေတယ်လေ။ဒီတရားစွဲမှုကိုလက်ခံလိုက်ပြီးဆုံးဖြတ်တဲ့အပေါ်မှာတော့တော်တော်လေးကျမတို့စိတ်မတက်မတာဖြစ်တယ်။ကိုမင်းသေးဆိုရင်ဒီနေ့သူတရားလုံးဝစွဲမှာမဟုတ်ဘူး။သူဒီနေ့ပြန်လွတ်မယ်လို့ပဲသူညွှန်တင်ထားတာလေ။အဲ့ဒီတရားစွဲမယ်ဆိုပြီးဆုံးဖြတ်ချက်ချတဲ့အပေါ်မှာတော်တော်စိတ်မကောင်းဖြစ်သွားပုံရပါတယ်။အော်ကျမတို့ကတော့ပေါ့နော်ဒီဟာကိုတော့ဆက်ပြီးတော့မှတော့သူတို့ပြောတဲ့တရားခံပြတက်တည်ပေါ့နော်အဲ့ဒါတွေဆက်ပြီးတော့မှတရားရုံးမှာကျမတို့အသိခံရမှာ၄ထွက်ဆိုရမှာ၄ရှိမယ်အဲ့ဒါပြီးရင်တော့မခိုင်လုံမဲနဲ့ဆားခဲ့တဲ့အနေအထားမျိုးဖြစ်တယ်ဆိုလို့ရှိရင်တော့ကျမတို့အထက်ရုံးထိလည်းကျမတို့ဆက်ပြီးတက်မှာပါ
ဗမော်ချင်းတော်မှာထိန်းသိမ်းခံထားရတဲ့ကိုမင်းသေးမှာစိုးရိမ်ရတဲ့ကျမကြီးအခြေအနေနဲ့ပတ်သက်လို့လည်းမနှောင်းကအခုလိုပြောပြပါတယ
်ကျမကြီးကတော့ပေါ့နော်သူကဟိုတွေးတူးရှိတယ်နောက်တစ်ခါကဒီအစ်စ်နစ်ကလေးတွေရောက်လာတယ်ရှိတဲ့အပေါ်မှာဒီနေ့နဲ့သူတော်တော်လေးစလာတဲ့နဲ့စိတ်မိကောင်းမှုမရဘူးပြီးခဲ့တဲ့တစ်ခေါက်ရယ်ပေါ့နော်သူချစ်တော်ကလေးတွေနည်းနည်းရောက်နေတာရှိတယ်ဒီနေ့လည်းသူခေါင်းတိတ်မကြည့်ဘူးဆိုပြီးတော့မှအဲဒီဆေးတောင်းတောက်တာတွေလည်းရှိတဲ့အပေါ်မှာကျမစိတ်ပူတယ်တွေးတူးလည်းရှိတယ်လေဒီနေ့ဆိုသူတော်တော်စိတ်ထိခိုက်သွားပုံရတဲ့အပေါ်မှာလည်းသူကျမကြီးကိုကျမအနေနဲ့စိတ်ပူတာတွေတော့ရှိပါတယ်ရှင
်တနိုင်ငံလုံးတိုက်တာနဲ့အပြစ်ခတ်ရယ်ဆဲရည်လက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့ ABSDF ရဲ့ဗဟိုကော်မတီဝင်ကိုမင်းသေးဟာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီကရန်ကုန်မြို့မှာကျင်းပပြုလုပ်တဲ့အလို့ယုံဆွေးနွေးပွဲကနေအပြန်ပြီးခဲ့တဲ့2016ခုနှစ်ဒီဇင်ဘာလ28ရက်နေ့မှာကချင်ပြည်နယ်ဗမော်လွယ်ကျဲကားလမ်းပေါ်မှာစိန်လုံဂိတ်မှာမြမစစ်တပ်ကနေဖမ်းဆီးခေါ်ဆောင်သွားခြင်းခံခဲ့ရတာပါ။အဲဒီနောက်မှာတော့သူ့ကိုကချင်ပြည်နယ်ဗမော်အချင်းတောင်မှာမတရားအသိဆက်သွယ်မှုပုံမှန်ဆက်ကွန်တင်နဲ့ဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်ရှင
်။မဆုမွန်ပြပြတော်တာဖြစ်ပါတယ်။တော်ရရှိမြခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာကျင်းပနေတဲ့ First Global စက်ရုပ်ပြိုင်ပွဲမှာမြန်မာလူငယ်အတင်းကတရင်းကနေမှ3ပွဲပါဝင်ရှင်ပြိုင်ခဲ့ရမှာ2ပွဲနိုင်ပြီးတော့2ပွဲရှုံးခဲ့ပါတယ် ဒီနေ့ဆက်ပြန်ရမယ့်ပြန်ပွဲဒီအပအဝင်စုစုပေါင်းပြန်ပွဲအမှတ်တွေကိုပေါင်းပြီးတော့ဆုပေးမှာဖြစ်တဲ့အတွက်ဆက်လက်ရှင်ပြန်မှုမြန်မာအသင်းပြင်ဆင်နေဖို့ကိုမတ်စုမြန်မောင်ကဆက်တွေ့မေးမြန်းထားတာကိုနားဆင်ပါခင်ဗျာ
We've got Serbia, Myanmar, and Chinese Taipei on Hydro, battling against Aqua, Montenegro, Gambia that we just
featured, and Korea. Now, we're going to talk about the first global set of first global set of first global မြန်မာလူငယ်အသင်းပါတဲ့ပြိုင်ပွဲကအတန်တွေဖြစ်ပါတယ်။နိုင်ငံပေါင်း116တုံးနိုင်ငံကဆက်ရှင်နှစ်အောက်ကျောင်းသားလူငယ်တွေပါဝင်ရှင်ပြိုင်တဲ့ဆက်ရုပ်ပြိုင်ပွဲမှာအဖွဲ့ဝင်900ပါတဲ့မြန်မာအသင်းကဇူလိုင်လ18ရက်တနင်္လာနေ့ကစုစုပေါင်း3ပွဲရှင်ပြိုင်ခဲ့ရပါတယ်။တပွဲစီမှာနိုင်ငံ6နိုင်ငံပါဝင်ရှင်ပြိုင်ကြရတာပါ။၃နိုင်ငံတစ်ဖွဲ့ခွဲပြီးတော့ပြိုင်ပွဲနှစ် ဘောလုံးနဲ့အများဆုံးပိုပေးနိုင်တဲ့အဖွဲ့ကစုစုပေါင်းအမှတ်နဲ့နိုင်ပါတယ်။တနင်္လာနေ့က၃ပွဲပါဝင်ရှင်ပြိုင်ခဲ့တဲ့မြန်မာအသင်းကပထမ၂ပွဲမှာအနိုင်ရခဲ့ပေမဲ့တပွဲမှာတော့ရှုံးပြီးစုစုပေါင်း129မှတ်ရထားပါတယ်။တခြားနိုင်ငံအသင်းတွေနဲ့ပူးပေါင်းရှင်ပြိုင်ခဲ့ရတဲ့ပွဲတွေမှာအခက်အခဲတချို့တွေ့ရပေမဲ့ကြော်လွှားနိုင်ခဲ့ပါတယ်လို့မြန်မာအသင်းကောင်းဆောင်ကိုကြည်စော်ဝင်းက VOA မြန်မာပိုင်းကိုရှင်းပြပါတယ်
။ technical ဘက်မှာကျွန်တော်နည်းနည်းလေးဒုတိယပွဲမှာနည်းနည်းလေးဖြစ်ခဲ့ပါတယ်။ robot ဆိုတာတခါကျရင်သူက mechanism တွေညက်တာတို့ပဲပြူတာတို့ရှိတယ်ဆိုတော့အဲ့လိုမျိုးနည်းနည်းလေးဖြစ်သွားပါဒါပေမဲ့ကျွန်တော်ကစာသင်းလေးနဲ့သူ collaborate ကောင်းကောင်းလုပ်နိုင်တဲ့အခါကျတော့အဲ့လောက်ကြီးစိုးစိုးဝါးပြီးဖြစ်ခဲ့ပါဘူး။
ထိုင်ဝမ်စင်ကာပူယူဂန်ဒါယီမန်ဆာဘီယာစတဲ့အသင်းတွေနဲ့မြန်မာအသင်းပူးပေါင်းပြိုင်ဆိုင်ခဲ့ရတာပါကိုယ့်ဖွဲ့ထဲမှာဘယ်နိုင်ငံကအသင်းတွေပါမယ်ဆိုတာကြိုတိမထားပေမဲ့နိုင်ငံတကာအသင်းတွေနဲ့အတူရှင်တွဲပြိုင်ဆိုင်နိုင်ဖို့မြန်မာအသင်းဘက်ကကြိုတင်ပြင်ဆင်မှုတွေအများကြီးလုပ်ထားတယ်လို့ပြောပါတယ
်ကျွန်တော်တို့အသင်းကစောကြီးကပြင်ဆင်ထားတယ်ကွန်တက်တွေယူထားတယ်ဒီနေ့မနေ့စောစောကြီးမနေ့9နိုင်တွေက list ထွက်တာနဲ့စပြီးတော့ text တွေပို့တယ်စီးရင်ကိုငါတို့ဘယ်လိုပြန်ကြမယ်ပေါ့နော်ဒီကြိုင်တဲ့အခါကျလို့ရှင်ဘလို့တယောက်ကတောင်းဝင်ခွဲဝေထားတာဘောနော်ဘလို့ကတော့မျိုးလုံးလုံးပဲဆိုတဲ့ဟာကိုသူတို့အစောကြီးကပြင်ပြင်ဆင်လုပ်ထားတယ်ပွဲမစခင်လည်းတနင်္လာလောက်ဆဲကစားပြီးတော့ချင်းချင်းတွေ့တယ်မျက်နှာချင်းဆိုင်ဆွေးနွေးကြတယ်သူရဲ့တယောက်နဲ့တယောက်ကရိုဘော့တယောက်တစ်ခုတည်းခုကသူအားသာကြအားနေချက်ရှိတာဆိုတော့သူတယောက်နဲ့တယောက်ကအားသာကြအားနေချက်ကိုသူဖြည့်ပြီးတော့ဘလို့ပူအောင်ပြီးလုပ်မယ်ဆိုတော့အစောကြီးကဟိုမီတင်လေးထိုင်ပြီးတော့သူတို့လုပ်ကြပါခင်ဗျာ
မြန်မာအသင်းတွေကလူငယ်တွေကလည်းသူတို့ရဲ့ထင်မြင်အကြံပေးချက်တွေကိုရရဲဝဲဝဲပြောပြညှိနှိုင်းနိုင်တဲ့အတွက်အခက်အခဲမရှိဘူးလို့ဆိုပါတယ်ဒီကနေ့အင်္ဂါနေ့ပွဲတွေကမြန်မာအသင်းပြန်ဆိုင်ရမယ့်အသင်းတွေထဲမှာအင်ရှင်အမေရိကန်အသင်းလည်းပါဝင်ပါတယ်။ဤပညာပိုင်းရှေ့ပြေးနေတဲ့အမေရိကန်အသင်းရဲ့ဆက်ရုပ်တွေကိုအနိုင်ရနိုင်ဖို့ဘယ်လိုပြင်ဆင်ထားသလဲဆိုတာကိုလည်းမြန်မာအသင်းကောင်းဆောင်ကိုမေးကြည့်ပါတယ်
။ဒီဂိမ်းကသုံးရပစ္စည်းကဒီပစ္စည်းကိုပဲသုံးရဆိုတော့ကျွန်တော်တို့အနေနဲ့ဤပညာပိုင်းမှာအခြားအသင်းတွေဆိုအရင်နေကြတာမျိုးမရှိပါဘူး။ဒီခုကျွန်တော်တို့ဒီနေ့ပြန်ရင်းကြရင်လည်းဒီပြန်ပွဲကိုသုံးသပ်မိတာကြောင့်ဒီပြန်ပွဲမှာရေးစရာတစ်ဖက်သင်းကိုနိုင်ဖို့ဆိုရင်ကိုယ့်ဘက်ချမ်းမှာဒီမာမိတ်ဖွဲ့တာအသုံးသင်းကအတွဲညီလောက်တာအပူရေးကြည့်ရခင်ဗျာဒီနိုင်သွားတဲ့ game นี่တော်တော်များများကြည့်လို့ရှင်အဲ့လိုလုံနိုင်တဲ့လူကအမှတ်အများဆုံးရတာတွေ့ရတယ်အဲဒါကြောင့်ကျွန်တော်အနေနဲ့တစ်ဖက်သင်းတို့ကိုကျွန်တော်ဂျိုးပြီးပြင်ဆင်ထားတယ်ဆိုလို့ရှင်သုံးသင်းလုံးဘလို့တွဲဘက်ညီအောင်လုံနိုင်လဲဆိုပြင်ဆင်တာကျွန်တော်တို့ကပို့ပြီးတော့ဒါအကောင်းဆုံးပြင်ဆင်မှုပါခင်ဗျာအဲ့တော့ကျွန်တော်တို့ဒီနောက်လာမယ့် game တွေကိုကျွန်တော်တို့ကကျွန်တော်အားလုံးစိုက်ပြီးပြင်ဆင်တော့မှာပါခင်ဗျာကိုယ့်ဘက်ချင်းကဘလို့ဆိုတာထက်ဒီဘက်လက်ရှိကျွန်တော်တို့ဒီမာမိတ်သင်းนี่ချင်းချင်းဘလို့ပူးပေါင်းလဲဆိုတာဒီပို့ရေးကြည့်ပါတယ်
မြန်မာအသင်းနဲ့အတူတွဲရမယ့်အသင်းတွေထဲမှာအီတလီနဲ့တရုတ်လိုဆက်ရုပ်ပညာပိုင်းမှာအားကောင်းတဲ့အသင်းတွေလည်းပါတယ်လို့မြန်မာလူငယ်အသင်းကောင်းဆောင်ကိုကြည်စော်ဝင်းကပြောပါရယ်ပြိုင်ပွဲတွေကိုအင်္ဂါနေ့အမေရိကန်ပြည်ထောင်စုအရှေ့ချမ်းအချိန်ညနေ9နာရီအထိကျင်းပမှာဖြစ်ပါရယ်နိုင်ငံတကာဆက်ရုပ်ပြိုင်ပွဲပိတ်ပွဲကိုတော့ညနေ9နာရီခွဲမှစတင်မှာဖြစ်ပြီးနောက်ဆုံးအမှတ်အများဆုံးနဲ့အနိုင်ရတဲ့အသင်းတွေကိုစုပေးသွားမှာဖြစ်ပါရယ်သိပ္ပံဤပညာသင်ချာနဲ့အင်ဂျင်နီယာပညာရပ်တွေကိုကမ္ဘာတဝန်းကလူငယ်တွေပို့ပြီးစိတ်ဝင်စားလာအောင် First Global Parahita အဖွဲ့ကနှစ်စဉ်ဆက်ရုပ်ပြိုင်ပွဲကျင်းပပေးနေတာပါဒီနှစ်ပြိုင်ပွဲကတော့ကမ္ဘာတဝန်းမှာတောက်တုံးရေသန့်မရရှိသူတန်းထောင်ချီရှိနေတဲ့ပြဿနာကိုမီးမောင်းထိုးပြတဲ့အနေနဲ့ရေသန့်ကိုကိုစားပြုတဲ့အပြာရောင်ဘောလုံးနဲ့ညဉ့်ဉန်းရေကိုကိုစားပြုတဲ့လိမ္မော်ရောင်ဘောလုံးလေးတွေကိုဆက်ရုပ်တွေကရွေးချယ်ခွဲခြားပြီးတတ်မှတ်နေရာရောက်အောင်ပို့ပေးကြရတာဖြစ်ပါရဲ့ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာအခုဆိုလို့ရှိရင်မြန်မာစံတော်ကြီးနံနက်6နာရီခွဲရှိပါပြီအခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49တို့ပြင်လိုင်းဒိုမီတာ50 kHz 5995နဲ့လိုင်းလမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနားဆင်ကြမယ့်အထက်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာတင်ကန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်စီစဉ်နေတင်ဆက်တဲ့အခါမှာဆိုရင်တော့
သူတို့မှာဒီမှာဒီအသေးစားလာစားစီးပွားရေးလုပ်နေတာလေအဲဘယ်လိုပြောရမလဲတော်တော်စီစဉ်နေကြပါကြနေပါခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမှစတင်တဲ့အတိုင်းရှိတယ်ဘာမှဖွေးစည်းပုံတော့
အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာနားဆင်ကြဖို့ရှိပါတယ်အဲ့ဒါအပြင်တူတာဆုံးရင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်အရင်ဆုံးကောက်နှုတ်တင်ပြပေးချင်တာကတော့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအထောက်အကူပေးရေးဆိုင်ရာသတင်းတွေကိုထုတ်ပြန်ဖော်ပြနေတဲ့ကုလလက်အောက်ခံ IRIN သတင်းဌာနကဖော်ပြထားတဲ့သတင်းဆောင်မတို့ဖြစ်ပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာရုံးဟာဘာမှထိထိရောက်ရောက်မရှိတာတိတာထင်ရှားနေတယ်ဆိုပြီးတော့ပေါ်ပီမဖာဆင်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ဟောင်းတိုမတ်အိုဆေးကင်တန်းနှစ်ယောက်2014ခုနှစ်အတွင်းမြန်မာနိုင်ငံကိုနောက်ဆုံးကျင်တွားရောက်ခဲ့စဉ်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနရုံးရဲ့အကြီးအကဲရီနာတာလော့ဒက်စီလီယန်ဟာသူ့ကိုလေစိတ်မှလာကြိုခဲ့ပြီးတော့ကားပေါ်မှာကင်တန်းနာကသူ့ရခိုင်ပြည်ကိုတွားဖို့ရှိတဲ့အကြောင်းပြောဆိုပါတယ်။အဲ့ဒီချိန်ကရခိုင်ပြည်နယ်မှာဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေကြားအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးလူတွေရာနဲ့ချီပြီးတော့တေဆုံးခဲ့တာပါ။သူ့ရဲ့အစီအစဉ်ကိုရီနာတာကကန့်ကွက်ပြောဆိုတဲ့အတွက်အတော်အံ့အားသင့်သွားခဲ့ရတယ်ဆိုပြီးတော့အစချီရေးသားထားပါတယ်။ဘာမှလည်းအကြောင်းကိစ္စမရှိဘဲနဲ့မတွားသင့်ဘူးလို့အကြံပြုခဲ့တဲ့အကြောင်း IRIN သတင်းဌာနနဲ့မကြာသေးခင်ကပြုလုပ်ခဲ့တဲ့အင်တာဗျူးတစ်ခုမှာမစ္စတာကင်တန်းနာကပြောခဲ့တဲ့အကြောင်းရေးသားထားပါတယ်။သူမဟာအစိုးရအပေါ်အပြေးထောက်ခံနေတာမျိုးသာများပြီးတော့ဖွံ့ဖြိုးရေးကိစ္စတွေကိုပုံမအယုံဆိုင်နေတဲ့အကြောင်းဖွံ့ဖြိုးရေးဟာမြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းပေးနိုင်မယ်လို့ယူဆထားပြီးတော့လူ့အခွင့်အရေးပြဿနာနဲ့ရိုဟင်ဂျာအရေးကိစ္စတွေကနည်းနည်းပါးပါးပဲလှုပ်ဆောင်ပေးခဲ့တယ်လို့ရေးသားပါတယ်။သူမရဲ့တာဝန်ထမ်းဆောင်ခြင်း၃နှစ်ကျော်ကာလအတွင်းကုလရဲ့မြန်မာနိုင်ငံဆိုင်ရာရုံးလူသားချင်းစာနာမှုအထောက်အကူပေးရေးကိစ္စတွေကိုဆောင်ရွက်တဲ့နေရာမှာအားတဲ့တရားမရှိခဲ့ပေမဲ့ကုလရဲ့တာဝန်ခံမှုနဲ့ပတ်သက်ပြီးတော့တော်တော်လေးပြစ်တင်ဝေဖန်ခံခဲ့ရတယ်စသဖြင့်ရေးသားထားပါတယ်။ဆက်လက်ပြီးတော့တင်ပြချင်တာကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးနောက်ပြန်ဆုတ်တာမျိုးကိုအမေရိကန်လွှတ်တော်ကလွတ်မထားသင့်ဘူးဆိုပြီးတော့ရေးသားထားတဲ့ Washington Post သတင်းစာရဲ့ Editor အာဘော်ဝဲဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာနိုင်ငံရေးအကျဉ်းသားဘောကဒီမိုကရက်တစ်မြန်မာအတန်းတို့ AOR တို့အစရှိတဲ့ပြည်ပမှာခြေစိုက်တဲ့မြန်မာသတင်းဌာနတွေကိုအားထားခဲ့ရတဲ့အကြောင်းဒါပေမဲ့အခုတော့သူမဥဆောင်တဲ့အစိုးရကအဲ့ဒီသတင်းဌာနတွေကသတင်းတော်တွေကိုတိုင်းဒါလက်နက်ကင်နီထံတွားရောက်ပြီးတော့သတင်းယူရဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရားမဝင်အသင်းဖွဲ့ဥပဒေနဲ့ဖမ်းဆီးအရေးယူခဲ့ပါတယ်။ဒီလို့ရက်က2011ခုနှစ်မှာစီးရုပ်ချုပ်ရေးအဆုံးသက်ပြီးလို့ပြောခဲ့တဲ့မြန်မာနိုင်ငံမှာဖိနှိပ်မှုတွေရှိနေစေဖြစ်တယ်ဆိုတာကိုပြသနေတယ်လို့ရေးသားထားပါတယ်။မြန်မာနိုင်ငံကအစိုးရအသစ်ဟာလူ့အခွင့်အရေးဖောက်ပြက်တယ်ဆိုပြီးတော့ပြောဆိုဆွတ်ဆွဲခံရတာအဆန်းတကျမဟုတ်တော့ပါဘူး။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုနှိပ်စက်တာ၊တာမယာပြုကျင့်တာ၊တပ်ဖြတ်တာဆရာရီနဲ့လူပေါင်း6000ခွဲလောက်ဟာအခုဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြပါတယ်။မကြာသေးခင်ကပဲကမ္ဘာစန္ဒိခအဖွဲ့ကြီးကထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်ကလေးတွေဟာအစိုးရရဲ့ကန့်သတ်ထားမှုတွေကြောင့်အဟာရချိုးတက်နေကြတယ်ဆိုပြီးတော့ထုတ်ပြန်ကြေညာခဲ့ပါတယ်။ကမ္ဘာလူငင်းချမ်းသာခွင့်အဖွဲ့ကြီးကလည်းရခိုင်ပြည်နယ်အတွင်းချိုးဖောက်မှုတွေရှိတယ်လို့အစီရင်ခံခဲ့ပါတယ်။မြောက်ပိုင်းကရှမ်းနဲ့ကချင်တိုင်းဒေသဒေသတွေမှာလည်းစစ်တပ်ကနှိမ့်ဆက်တာတွေဖမ်းဆီးသွားတာတွေအချင်းချင်းတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့ဆိုပါတယ်။ဒါတွေကိုဒေါအောင်ဆန်းစုကြည်ကရေကုန်နှုတ်ပိတ်နေပါတယ်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုလည်းလာခွင့်မပေးတာကိုလည်းထောက်ပြထားပါတယ် မြန်မာနိုင်ငံရဲ့ဒီမိုကရေစီရေပြည့်ဝင်ပြောင်းလဲမှုတွေကိုအိုဘားမားအစိုးရကအားပေးခဲ့ပေမဲ့အောင်မြင်မှုနှေးကွေးနေပါတယ်။မမှန်ကန်တဲ့လမ်းကြောင်းကိုဥတီပြီးတော့လှုပ်ဆောင်နေတာမျိုးကိုတော့အမေရိကန်လွှတ်တော်ကလက်ပိုက်ကြည့်မနေတင်မှုစသဖြင့်ရေးသားထားကြပါခင်ဗျာ။
ရရှိနေခဲ့ရုံတိုင်းဝန်ကြီးချုပ်ရဲ့တက်မတော်ကာဝေးဦးစီးချုပ်ခန်းကဏ္ဍနဲ့ပတ်သက်လို့မှတ်ချက်စကားအပေါ်မှာတက်မတော်ကနေပြီးတော့ညင်ညာချက်တွေထုတ်ကန့်ကွက်လာတဲ့နောက်ဒီစကားအပေါ်မှာရုံတိုင်းဝန်ကြီးချုပ်ကတောင်းပန်ရတဲ့အထိဖြစ်ခဲ့ရပါတယ်။ NLD အစိုးရနဲ့တက်မတော်ကြားဆက်ဆံရေးအခြေအနေအထူးသဖြင့်တော့ဒီ NLD အစိုးရအလေးထားဆောင်ရွက်နေတဲ့တက်မတော်နဲ့မျိုးသားချင်းကြားစီဆိုတာဘယ်အထိခီးပေါက်နေပြီလဲဆိုတာမေးခွန်းဖြစ်လာပါတယ်။ဒီကြောင့်အခုအင်ကာနိဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလူသူတွေ VOE ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပြပို့ထားမယ်ဆိုရင်ဒိုင်းရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်မိမိတို့မင်းများလူရာဆွေးနွေးလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပြပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများကြမယ်သတို့ရှင်တွေကိုကြည့်ကြပါလိမ့်မယ်။
အင်္ဂါညတရရဲ့လိလန်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီနေ့ည9နာရီမှတိုင်ခင် VOE ကိုအချိန်မီဆက်သွယ်ရဖို့ထပ်မံပြီးတော့တိုက်တွန်းပါတယ်ခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ပါပြီမနေ့ကနေ့နားဆင်နေကြအင်္ဂလိပ်စာ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီနေ့နဲ့တွေ့တင်ပြပေးမယ့် item အတုံးကတော့
in cahoots with
ဆိုတဲ့အတုံးပဲဖြစ်ပါလေ။စာလုံးပေါင်းက I N N အတွင်းမှာအထဲမှာ C A H O O T S cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါလေ။ပြင်သစ်လို့ cahoot ကတော့အင်္ဂလိပ်လေးလို့လုံးောက်ပြီးပြရပါလေ။ I N N ကအထဲမှာဆိုတော့အင်္ဂလိပ်လေးထဲမှာပေါ့ရှင်တိမ်နဲ့နေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတည်တွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပယ်ကတော့ကျမတို့မြန်မာမှာတကြိတ်တည်းကြညာရဲ့ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆိုတာဖြစ်ပါတယ်ဒီသုံးချက်ပတ်သက်လို့ George ကိုပြတဲ့ဥမာကိုနှားစီကြည့်ကြရအောင
် The police and the drug dealers here work in cahoots.And they make a lot of money out of the drug trade.
ဒီမှာတော့ရဲနဲ့မူရစေးဖောက်ကားသူတွေဟာတကြိတ်တည်းတညာနေပဲ။မူရစေးရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The police and the drug dealers here work in cahoots and they make a lot of money out of the drug trade.
တကြိတ်တည်းတညာနဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
in cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ American 3 American idiom 3 English အသင်္ကန်းကကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာဒေါ်လာလတန်းကစီစဉ်တင်ဆက်တာပါအခုတော့စီဝါရေးခန္ဓာကိုဆက်လက်ပြီးတော့ထုတ်လင်းပေးပါတော့မယ်အမေရိကန်နိုင်ငံရဲ့ဌာနက International Visitor Leadership အစီအစဉ်နဲ့မြန်မာနိုင်ငံအတွက်တရားပြုလုပ်ပေးတဲ့အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းအဖွဲ့များပူးပေါင်းပါဝင်ရေးအတွက်ရည်ရွယ်ပြီးတော့မြန်မာနိုင်ငံကအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းနယ်ပယ်ကကိုယ်စားလှယ်၄ဦးကိုဖိတ်ကြားခဲ့ပြီးတော့အမေရိကန်နိုင်ငံမှာလာရောက်လေ့လာခွင့်ပြုခဲ့ပါတယ်။အဲ့ဒီအစီအစဉ်မှာပါဝင်ခဲ့တဲ့ဦးထွန်းထွန်းနိုင်ကိုကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းထားပြီးတော့အခုအပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားတာကိုနားဆင်ပါခင်ဗျာ။
အမေရိကန်နိုင်ငံကအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုလေ့လာဖို့အတွက်တခြားအဖွဲ့ဝင်၃ဦးနဲ့အတူလိုက်ပါလာတဲ့ကိုထွတ်ထွတ်နိုင်ဟာလူမှုရေးလုပ်ငန်းနဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေကိုလုပ်ကိုင်နေသူဖြစ်တဲ့အပြင်ဗီဒီယိုအလွတ်သတင်းတောက်အဖြစ်လည်းလုပ်ကိုင်နေသူဖြစ်ပါလေ။သတင်း၃ပတ်ကြာအမေရိကန်လေ့လာရေးခီးစဉ်အပေါ်သူ့ရဲ့အမြင်တွေကိုအခုလိုစပြောပါလေ
။ကျွန်တော်ဗာစစ်နဲ့အမြင်ပြောရမယ်ဆိုတော့ကျွန်တော်ကဒီစစ်ကကောင်းတယ်လို့ပြောရမယ်ခင်ဗျာကောင်းပေမဲ့ကျွန်တော်တို့ကဒီစစ်ကအကုန်လုံးယူလို့မရဘူးဖြစ်နေတယ်နည်းပညာပိုင်းဆိုင်ရာတော့ပေါ့နော်။သူတို့မှာဒီမှာဒီအသေးစားလာစားစီးပွားရေးလုပ်နေတာလေအဲဘယ်လိုပြောရမလဲတော်တော်စီးစနစ်ကြပါကြနေပါခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမှစနေတဲ့အတိုင်းရှိတယ်ဘာမှဖွေးစည်းပုံတော့ တည်ကြတော့မရှိသေးဘူးဆိုတော့နောက်ပြီးတော့ဤပညာပိုင်းဆိုင်ရာကလည်းတော်တော်မြင့်နေပြီးကျွန်တော်တို့စီနေကတော့အလှမ်းတော်တော်ဝေးသေးတယ်အဲ့ဒီတော့အလှမ်းဝေးတယ်ကျွန်တော်တို့ယူတင်တလောက်ပဲယူလို့ရမယ့်အချိန်တွေပဲရှိသေးတယ်ခင်ဗျာဒါပေမဲ့အဲသူတို့နဲ့တွေ့ဆုံဆွေးနွေးတဲ့အချိန်မှာပြောတလောက်ဆိုရင်တော့အာကျွန်တော်လည်းကိုဒေတာရောက်ရင်တော့ပြောတင်တဲ့စကားတော့ရှိလာတော့ဗျာရှိလာတော့အနည်းဆုံးဆင်းကတော့ဒီရွာတွေကိုဆင်းလို့ပြောပြောဒီဒေတာခရီးနဲ့တွေ့တဲ့အချိန်မှာပဲပြောပြောဒီနိုင်ငံတနိုင်ငံအဓိကပြန်ပြီးတိုးတက်လာဖို့ဆင်းနေလက်ထက်ကလွန်မြောက်လာဖို့အတွက်ကတော့ဒီအသေးစားလက်စားအဓိကကီးလို့ကျွန်တော်တို့မြင်ထားပါခင်ဗျာအဲ့လိုပဲမြင်လာပါတယ်ခင်ဗျာ
ကိုတွန်းနိုင်ပြောတာဒီဟိုကိုယူနိုင်တာကနည်းနည်းလေးအကန့်အသတ်ရှိနေတယ်ဆိုတာကကိုတိုင်းပြည်အခြေအနေကြောင့်လာဒါမှမဟုတ်ကိုယ့်ရဲ့စီးပွားရေးလုပ်ငန်းအခြေအနေကြောင့်လာကိုကွဲခြားမှုရှိသေးသလား
ကွဲခြားမှုကတော့ရှိပါတယ်ခင်ဗျာကွဲခြားမှုရှိတယ်ဆိုတာကသူကန်တာမှုရှိတယ်ဆိုတာကဒီအစိုးရကဒီအမေရိကန်ဆိုတာကန်တာတော့မဟုတ်ဘူးခင်ဗျာကျွန်တော်တို့စီမားကဆင်းရဲသေးတယ်နောက်ပြီးတော့ဒီဘက်ကနီးပညာဘိုင်းဆိုင်ရာပေါ့အဲ့ဒါကိုပြောတာပါခင်ဗျာကျွန်တော်ပြောဆိုလို့ရှိရင်ကနီးပညာဆိုလိုက်မမီနိုင်သေးဘူးကျွန်တော်တို့စီကလူတွေကလေသမားတွေကစားအတိအကျဒီအသေးစားလာစားကိစ္စမှာလဲနောက်ပြီးတော့ဒီလုံနေတဲ့ government အစိုးရအစအာနောက်ပြီးတော့လုံးဝ frame network ကောင်းကောင်းမရှိသေးဘူးခင်ဗျအဲ့လိုမမြင်ထားတာခင်ဗျအဲ့ဒါ live မမြင်နိုင်ဆိုအဲ့ဒါပြောတော့ခင်ဗျကျွန်တော် solution က
ဟုတ်ကဲ့ကိုထွန်းနိုင်အဲ့တော့ဟိုစောစောပြောတဲ့ဒီဟိုမြန်မာနိုင်ငံမှာဒါအားလုံးသိကြတိုင်းပဲဟိုပြင်ပြောင်းလဲမှုတွေအခုမှစတာဟိုနောက်ပြီးတော့အသေးစားနဲ့အလတ်စားဆိုတဲ့ SME ဆိုတဲ့ဝေါ်ဟာရကဘာမှပြီးမှရောက်လာတာဟိုပါမကြတဲ့ဦး2012လောက်ကမှရောက်လာတဲ့သဘောဖြစ်နေတာ哦ဆိုတော့ဟိုဒါဟိုအစပဲရှိသေးတယ်ပေါ့နော်ဆိုတော့ဒါပေမဲ့အခုဒီမှာကိုကလည်းဒီမှာသူတို့ပြောပြတာအမေရိကန်မှာပြောပြတာလည်းတွေ့ရမြန်မာပြည်မှာကိုရှိခဲ့တဲ့အတွေ့အကြုံတွေကလည်းရှိနေပြီပေါ့နော်ဒါမှအီးရွှေစင်ထွန်းတို့လို့ဒီ SME ကဏ္ဍကိုကင်နေတဲ့အစိုးရဘက်ကလူတွေလည်းပါတယ်ဆိုတော့တကယ်လို့သူတို့ဒီဟာတွေဖွံ့ဖြိုးဖို့အတွက်အကြံပေးမယ်ဆိုရင်ဗာဒီများအစိုးရကိုအကြံပေးမယ်ဆိုရင်ပေါ့နော်ဟိုဟိုအခုကိုတီးတလောက်လလမ်းမိတလောက်လေးလာမိတလောက်အတိုင်းတားနဲ့ပဲပြောကြမယ်ဆိုရင်တဘောစီးပွားရေးလုပ်ငန်းကိုကိုကိုယ်တိုင်လုပ်နေတဲ့သူတူအနေနဲ့ဗာဒီများဖြစ်မလဲ
ဗာဒီများဖြစ်တဲ့တလဲဆိုရင်ဒီမေခွန်ကတော့ကောင်းတော်တော်ကောင်းပါတယ်ခွေအဲမအီချင်းစင်းနဲ့လည်းသူကလည်းဒီဝန်ထမ်းတယောက်ဖြစ်နေတယ်ဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကဒီအတိုင်းကူးသွားနေတဲ့ program တော့ဒါဘာဟိုဗောမိသားစုညီကူမောင်နှမလို့ဖြစ်နေကြပြီခင်ဗျအဲ့ဒီတော့ကျွန်တော်တို့ဆွေးနွေးကြတယ်ဗောနော်မအီချင်းကျွန်တော်ဒီကိစ္စတခုဘယ်လိုလုပ်ကြမလဲအမတို့အစိုးရစီကလည်းအဲဘယ်လိုပြောရမလဲအစီအစဉ်ကလည်းကူဒီအစိုးရလက်ထက်မှာပဲသူတို့ကဒီ law ဘိုင်းဆိုင်အောင်ကျွန်တော်ထင်တယ်ကြည့်ရတာအသက်သွင်းတာတော့အသက်မဝင်သိမ်းဘူးလားမသိဘူးခင်ဗျအဲ့တော့အကြံညာပေးရှင်တာကတော့သူကျွန်တော်တို့အကြံညာနဲ့ကျွန်တော်တို့ဒီဆွေးနွေးရဆိုတော့မအီချီစင်ကလည်းတော်တော်များများဘူတော့အချင်းပြပါခင်ဗျသူကလည်းအများကြီးအတွေ့အကြုံရပါပြီဆိုတော့သူတော့ကျွန်တော်တို့လည်းအများကြီးတော်နေတယ်ဆိုတော့ဟိုဒီ SME ဒီ CMD အစိုးရရဲ့ဥစ္စာတော့အချင်းပြတာဖို့တွေ့ထင်ပါတယ်ခင်ဗျကျွန်တော်လည်
းကိုထွန်းနိုင်အခုဒီဒီဘက်မှာရောက်နေတော့ဒီသူတို့ကိုတင်နာနဲ့ကြော်လွန်ပြီးတော့သူတို့အဲ့လိုမျိုးဒီမီဒီယာကိုကမီဒီယာခင်ဗျလုပ်နေလုပ်ငန်းတွေကအခုမီဒီယာနဲ့ရွေးတက်ဆိုင်နေတာဟိုတဘော
ကဓာ
တ်ပုံလုပ်ငန်းပဲဖြစ်ဖြစ်เนาะဒီ
ဟုတ်ကဲ့မှန်ပါတယ်ခင်ဗျာ
ဆိုတော့ခင်ဗျအဲ့ဒါကိုဘယ်လိုချိတ်ဆက်မလဲဘာပြန်ရောက်သွားရင်ဒီကယူလာတဲ့တင်နာဒီကတင်ကြားလိုက်တဲ့အနေနဲ့
ချိတ်ဆက်မလဲဆိုဟုတ်ကျွန်တော်ကချက်ဘူးဆိုရှင်နဲ့ဟိုကတင်နဲ့ပြန်ကြားတဲ့တောင်းကဖြစ်တယ်ကျွန်တော်ဟိုရအောင်ကျွန်တော်တို့ဒီမှာ sharing ပြန်လုပ်ပါမယ်ခင်ဗျာနေကလူတွေရောကျွန်တော်ထင်တယ်ဒီအတိအလေးဖက်တွေကို sharing လုပ်ဖို့အစီအစဉ်ရှိပါခင်ဗျာပြန်ပြီးတော့လေကျွန်တော်ရဲ့အတွေ့အကြုံကိုပြန်ပြီးတော့အဲ့မှာဒီလိုရှိတယ်ကိုဒေတာမှာတော့ဒီကတင်လိုက်တဲ့ဆေးခုမှာတော့၃ခုလောက်ကိုဒေတာအတွက်ကြိုက်တယ်အဲ့လိုပဲပြန်ပြီးတော့လုပ်ဖို့စီစဉ်ရှိပါခင်ဗျာကျွန်တော်ထင်တယ်ဆေးခုရလာကျွန်တော်ဆေးခုရအောင်ဆေးခုသုံးလုံးမကြိုက်သေးတာရှိသေးတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်က
ဲ့ဒါပေမဲ့ဆေးခုသုံးလုံးရှားပြမယ်ဒါပေမဲ့ကိုဒေတာနဲ့ကြိုက်တော့ဒီတစ်ခုပဲကြိုက်တယ်လို့အဲ့လိုပဲကျွန်တော်ကဟိုအချက်ဟိုအရေးတွဲနဲ့ရှားပြလို့မှဖြစ်ပါမယ်ခင်ဗျာအဲ့လိုပဲမြင်ပါတယ်ခင်ဗျာကျွန်တော်မြင်ရတော့
နောက်တစ်ခုကခင်ဗျာကြောက်ဖြူရဆိုလို့ဒီကြောက်ဖြူခြင်းနဲ့စီမံကိန်းရှိတဲ့နေရာဖြစ်နေတယ်တခိုင်ပြည်ဒီမြန်မာပြည်မှာတင်ရဇာတာတွေအများကြီးထွက်တဲ့ဒေသဖြစ်တယ
်
ဩစီးပွားရေးလုပ်ငန်းလည်းအဲ့လိုမျိုးရေနဲ့စီမံကိန်းတွေပါတယ်စိတ်ကမ်းတွေပါတယ်တခြားကြာကြာနာနာဆောက်ပြီးစီးပွားရေးလုပ်ငန်းလည်းအများကြီးလုပ်လို့ရတဲ့နေရာဖြစ်တယ်အိန္ဒိယတို့ဘာတို့ဘက်ကဒီရေချောင်းကနေကုန်နေတင်ပို့ရောင်းချလို့ရတဲ့လမ်းကြောင်းတွေရှိတယ်ဒါပေမဲ့ဖွံ့ဖြိုးမှုအရာကြည့်မယ်ဆိုရင်ရခိုင်ပြည်ကဖြစ်တဲ့လောက်ဖြစ်မလာဘူ
းဆိုတော့
အဲ့ဒီဟာတွေနဲ့ပတ်သက်လို့ရောကိုထွန်းထွန်းနိုင်အခုဒီအမေရိကမှာရှိနေတော့အဲ့ဒါတွေနဲ့ချိတ်ဆက်ပြီးတော့ဟိုပေါ့မေကွန်မေးတာပဲဖြစ်ဖြစ်နီလန်းလေးတွေကိုကွာတွေးကြည့်တာမျိုးအဲ့လိုမျိုးတွေရောချိတ်ဆက်ပြီးစဉ်းစားမိတာရှိသလား
ရှိပါတယ်ခင်ဗျာအာဒါကကျွန်တော်တို့ကဘယ်လိုပြောရမလဲဟိုပေါ့သားသမီးမကောက်မိဖကောက်မိဖမကောက်သားသမီးကောက်ပုံစံတော့ဖြစ်နေတာပေါ့ဒါအရင် government လုပ်ခဲ့တဲ့ effect တွေပေါ့ကွာကျွန်တော်တို့ဆက်လက်ခံစားနေရတာတော့ အရင်သူတို့ MOE ကအဲ့ဒီကထိုးလာတဲ့ကိစ္စတစ်ခုပါကိုရဲ့အခုလည်းရှိချိန်ဒီမှာဖြစ်လာတယ်ဆိုတော့ကျွန်တော်တို့ရတဲ့လောက်တော့ကျွန်တော်တို့တွန်းလို့ကသူမှ MOE ထိုးထားတယ်မစားရှုပ်မှာကဟိုဘလို့ဆိုတော့ကျွန်တော်တို့လည်းမသိတော့အဲ့လောက်ထိတွန်းလို့ရချင်မှရတော့ခင်ဗျအဲဒုတိယတစ်ချက်အနေနဲ့ကျွန်တော်ကအာကိုဒေတာလူတို့ဆင်းရဲဆင်းရဲဒါပေမဲ့အခုလောလောဆယ်ဒီအမေရိကန်ဆွေရနေရတဲ့ဒီမြန်မာနိုင်ငံဟိုစီးပွားရေးလမ်းကိုဖွင့်လိုက်တယ်နောက်ပြီးကျွန်တော်မလာခင်တလားလောက်ကပဲအကြောက်ဖူမှာဒီ Chevron Company ပေါ့အဲနာနဲ့တပတ်တောင်းဝင်တဲ့ရှာရဲအမှုထိုးလိုက်ပြီးရှာပွေးလုပ်နေတယ်လုပ်နေတယ်ဆိုတော့အမေရိကန်ဝင်လာရင်တော့နည်းနည်းဒီကိုဒေတာတွေရောဒီမှာတွေ့တဲ့ရှင်မတဲ့ကျွန်တော်ပြောပြတာပေါ့ဗျာဒီလိုလာရင်ဟိုဘာသာစကားအမေရိကန်ဆွေရလည်းပြောပါတယ်သူတို့ရဲ့သူတို့ကမြန်မာနိုင်ငံမှာ investment လာလို့ရမြန်မာနိုင်ငံရဲ့စကားကိုသူတို့ company ကအဓိက investment လာလို့ company နဲ့အဲမြန်မာစကားကိုတောက်အောင်တင်ပေးပါ yes ကိုထမင်းစားယူတော့အဆင်ပေါ့ဗျာအဲ့ဒီဆင်တော့ပင်ပေးမလို့တစ်ချက်ပြောတယ်နောက်တစ်ချက် data ခံ logo တွေကိုဒီတင်တာတွေပို့ပြီးတော့ဒီသူတို့လုပ်မဲ့ company မှာအာကျွန်တော်လည်းပြောတယ်ပေါ့ငါတရားမှာဒုတိယတင်90ခန်းတော့ဖြစ်ရင်ပြီးပြီဒီ scale လေးပါလေဖြစ်သွားအောင်အဲ့လိုတင်ပြီးတော့အဲ့လိုမျိုးလုပ်ပြင်တော့အဆင်ပြေပါတယ်လို့အဲ့လိုပြောထားတယ်အဲကြောင့်ဒီနောက်ပိုင်းပွင့်လင်းလာရင်ဒီအစိုးရဖြစ်လာရင်တော့ဒီဖက်တော့နည်းနည်းတိုးတက်လာမလို့ကျွန်တော်မြင်ထားပါခင်ဗျာ
ဒါကတော့ပတ်စင်စီးပွားရေးကဏ္ဍကိုကြားခဲ့ကြရတာဖြစ်ပါတယ်အခုဆက်လက်ထုတ်လွှင့်ပေးမယ့်သုတဆုံတဲ့အမေရိကန်တခွင်အစီအစဉ်မှာတော့တမန်ဝင်ဖီလာဒယ်ဖီးယားမြို့လော့စ်အန်ဂျလိစ်ကအချင်းအင်ဂျီမဲရီရဲ့အကြောင်းပြီးတော့ hot dog လဘလို့ဆင်နွှဲကြတယ်လဲဆိုတာကိုကိုအောင်ကတင်ပြထားတာကိုနားဆင်ကြပါခင်ဗျာ
ဆက်စပ်ရာဇဝင်နှစ်တုန်းကအမေရိကန်ပြည်အောင်စုစတင်တည်ထောင်ရမှာဖီလာဒယ်ဖီးယားမြို့ဟာအရေးပါတဲ့ခံကဏ္ဍကနေပါဝင်ခဲ့ပြီးနှစ်စဉ်တန်းတဲ့ချီတဲ့လူတွေလာရောက်လည်ပတ်လို့ရှိပါတယ်အမေရိကန်သမိုင်းကိုလေ့လာနိုင်အောင်ဒေသခံအဖွဲ့အစည်းတွေကလည်းဆောင်ရွက်ပေးနေပါတယ်သမိုင်းပညာရှင်ဒေးဗစ်အိုက်ဇင်ဟောင်းဝါဟာသမ္မတဒရိုက်အိုက်ဇင်ဟောင်းဝါရဲ့မြေတော်ဆက်ပြီးသမ္မတရစ်ချတ်နစ်ဆန်ရဲ့သမတ်ဖြစ်ပါတယ်သမ္မတအင်ဗီရောမှာကြီးပင်းခဲ့သူတယောက်ဖြစ်တာကြောင့်သမိုင်းကိုနှံ့ဆက်သူဖြစ်ပြီးအမေရိကန်သမိုင်းမှာအရေးပါတဲ့ဖီလာဒယ်ဖီးယားမြို့ကIndependent Hall လို့ခေါ်တဲ့လွတ်လပ်ရေးအဆောက်အဦကအတော်စိတ်ဝင်စားစရာကောင်းတယ်လို့သူကဆိုပါတယ
် And looking around at the seats and
ဒီဘေးကထိုင်ကိုယ်တွေကိုကြည့်ပြီးတော့ကိုယ်ဘယ်ကိုရောက်နေပါလဲလို့တွေးကြည့်မိတဲ့အခါထူးထူးခြားခြားခံစားမိပါတယ်တကယ်ကိုမမေ့နိုင်စရာပါ
Independent Hall ဟာတမိုင်းဝင်အဆောက်အဦတစ်ခုအနေနဲ့သာမဟုတ်ဘဲနိုင်ငံသစ်တစ်ခုအနေနဲ့ဘလို့ရှေ့ဆက်ရှောက်လွှမ်းကြမယ်ဆိုတဲ့အစီအစဉ်တွေကိုနိုင်ငံကောင်းဆောင်တွေရေးဆွဲခဲ့တဲ့ American Dollar ရဲ့ဗဟိုချက်မှတ်နေရာလည်းဖြစ်တယ်လို့ Pennsylvania တမိုင်းပြည်စုလေးလာရေးအဖွဲ့ရဲ့အမှတ်တမ်းစုဆောင်ရေးဌာနညွှန်ကြားရေးမှူး Lee Arno ကပြောပါတယ်
The three crucial documents that are the
လည်းငယ်အခြေခံကြာဆုံးဥပဒေတွေဖြစ်တဲ့လွတ်လပ်ရေးကြေညာစာတမ်းဒေါ်လာရေးကာလအတွင်းကရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေအမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေ၃ခုလုံးကိုဒီမှာရေးဆွဲခဲ့တာပါတခြားဘယ်မှာမှမရှိပါဘူ
းလာရောက်ကြည့်ရှုသူတွေအနေနဲ့စာအုပ်ထဲကစာမျက်နှာအောက်ပိုင်းမှာရေးမှတ်ထားတဲ့ Thomas Jefferson ရဲ့လက်ရေး George Washington ရဲ့ဇပင်တချို့နဲ့တက်ရှိထင်ရှားရှိစဉ်မှာပုံတူလောင်းပြုလုပ်ထားတဲ့ Abraham Lincoln ရဲ့ plaster မျက်နှာပုံစာတာတွေကိုတွေ့နေပါတယ်အဲ့လိုပြသထားတဲ့အထင်းရမှာ1986ခုနှစ်က Continental စစ်တပ်အကြီးအကဲတူရဲ့အင်္ဂလိပ်ကိုလိုနီနယ်မြေ New York ကသူ့ရဲ့စီးရေးအတွေ့အကြုံတွေရေးသားထားတဲ့မှတ်စုလဲပါဝင်ပါတယ်။240တက်တန်းရှိတဲ့မှတ်တမ်းအောက်ခြေမှာလက်မှတ်ရေးထိုးထားသူကတော့ဗိုလ်မှူးကြီး Samuel Adlai ပါ။သူဟာတော်လိုင်းရေးကာလအတွင်းတုန်းကဗိုလ်သူကြီး George Washington ရဲ့လက်အောက်မှာအမှုထမ်းခဲ့ပါတယ်။သူဟာ VOA သတင်းတောက် Kane Farabog ရဲ့မျိုးဆက်50မြောက်အဖိုးရဲ့အကူဖြစ်ပါတယ်။ Mr. Arno က
သ
ူရဲ့ဘဝအတွေ့အကြုံအကြောင်းရေးထားတဲ့စာရွက်ကိုဆွေးမျိုးသားချင်းတယောက်အနေနဲ့အခုလိုခြံပြီးကြီးခွင့်ရတာတော်တော်ထူးခြားတဲ့အတွေ့အကြုံပါ။လူတိုင်းမှာအဲ့လိုအခွင့်အရေးမျိုးမရှိပါဘူး
။ဒီသမိုင်းဝင်မဆုစာရွက်ကိုယူသွားလို့မရပေမဲ့လည်းမျက်မြင်ထိတွေ့ကင်တွေ့ခွင့်ရတာကတော့ထူးခြားတဲ့လက်ဆောင်မှုတစ်ခုလို့ပြောရမှာဖြစ်ကြောင်း Farabog ကပြောပါတယ်။ Philadelphia ကိုလာလေတဲ့သူတွေအနေနဲ့လည်းထူးထူးခြားခြားအတွေ့အကြုံတွေရရှိလိမ့်မယ်လို့လည်း Lee Arno ကမျှော်လင့်နေပါတယ်ခင်ဗျာ
။ Disappear like a raindrop in the sea.Sinking like a stone. Look at me. I ain't got it.
ဒုတိယတင်ပြခြင်းတဲ့အကြောင်းအရာကတော့အင်ဂျီမဲရီအကြောင်းပါအမေရိကန်ပြည်ထောင်စုကအင်ဂျီမဲနှုန်းဟာ2015ခုနှစ်ကနေ2016ခုနှစ်အတွင်း300ခန်းနှုန်းကျဆင်းသွားပါတယ်ဒါပေမဲ့လည်းပြည်နယ်73ခုနဲ့ဝါရှင်တန်ဒီစီမှာတော့အင်ဂျီမဲနှုန်းတိုးလာပြီးအဲ့ဒီထက်မှကယ်လီဖိုးနီးယားပြည်နယ်ဟာအင်ဂျီမဲရာနှုန်းအမြင့်ဆုံးရှိနေပါတယ်လော့စ်အင်ဂျလိစ်ကိုင်းတွင်းမှာဆိုရင်အင်ဂျီမဲနှုန်း23ခန်းနှုန်းမြင့်တက်လာပါတယ် အင်ဂျင်မင်းတို့ရောက်ချသွားရေးရောင်းဝယ်ကုန်ကောက်ခံဖို့လူလူကသဘောထားဆန္ဒပေးထားပေမဲ့နောက်ထပ်တိုးလှုပ်ဆောင်ဖို့လိုအပ်နေသေးတယ်လို့ပြောကြပါရယ်အင်ဂျင်မင်းတဦးဖြစ်သူ Destiny Prescott က
So I was sleeping in a car, sleeping at the beach.
ကျမကားထဲမှာလည်းအိပ်ပါတယ်။ပင်လယ်ကမ်းစပ်မှာလည်းအိပ်ပါတယ်
။စီးရဲလူရင်းစားတွေနေထိုင်ရက်ွက်တွေမှာအခန်းငါဖို့မလွယ်ကူတာကြောင့် Los Angeles မှာအခုလိုအင်ဂျင်မဲနှုတ်မြင့်လာတာဖြစ်တယ်လို့ဆိုပါတယ်။အင်ဂျင်မဲဆောင်ရှောက်ရေးဌာနက Peter Lin က
As the economy picks up steam, there's more spending power comes into the rental market and a lot of it goes
စီးပွားပြန်ကောင်းလာတဲ့အချိန်မှာပဲလူတွေကအိမ်ငှားတဲ့နေရာမှာပတ်စံပိုသုံးနိုင်ကြတော့အိမ်ငှားကားတွေလည်းတက်လာပါတယ်။ဈေးက100 200တက်နေတော့ဘသူမှအဲ့ဒီဈေးတက်နှုန်းကိုလိုက်မပေးနိုင်တော့ပါဘူး
။အင်ဂျင်မဲရီကိုကူညီသူထန်းညာသူက
The rich are getting richer and the middle class is slowly
ချမ်းသာတဲ့လူတွေကတိုးချမ်းသာလာပြီးအလဲအလတ်လူရန်စားတွေကတဖြည်းဖြည်းဆင်းရဲကုန်ပါတယ်
။ Venice ဆိုတဲ့ကမ်းစပ်မြို့လေးမှာတော့တန်းနဲ့ချီကျွဲဝချမ်းသာသူတွေနဲ့အင်ဂျင်မဲရီအတူတူနေထိုင်နေကြပါတယ်။ Venice အင်ဂျင်မဲကော်မတီက William Hawkins က
Residents find homeless people in their backyards defecating in their backyards. The city needs to do more.
ယူကနေရဲ့နေနောက်ဖက်မှာအင်ဂျင်မဲတွေမစင်ဆွတ်ကြပါရဲ့။ဒါကြောင့်မြို့အုပ်ချုပ်ရေးအဖွဲ့အနေနဲ့ဒီအင်ဂျင်မဲတွေကိုပိုကူညီဖို့လိုသလိုဒီမြို့ကနေကိုလည်းကူညီပေးဖို့လိုပါရဲ့
။အင်ဂျင်မဲတွေအနေနဲ့အစည်းကမ်းတကျနေထိုင်နေအောင်ပေးတဲ့တနက်မျိုးတွေတက်စရာမလိုပဲနေအတီတကျနဲ့နေရာချထားပေးနေအောင် American Tower နဲ့ Los Angeles မှာလည်းဆောင်ရွက်နေပါရဲ့။ Tour က
The human mind needs to have a home, a safe space. And so whatever it takes, we should be developing.
လူရဲ့စိတ်မှာအိမ်လုံခြုံတဲ့နေရာရှိဖို့လိုအပ်ပါတယ်။ဆိုတော့လူတွေကိုဘေးကင်းစိတ်ငြိမ်းချမ်းစေတဲ့နေရာမှာနေထိုင်နိုင်စေမယ့်နီလန်းသစ်တွေကျန်စာတင်ပါတယ
်။ Destiny Prescott နဲ့သူသမီးဟာ Pet Gramercy လို့ခေါ်တဲ့နေရာပြန်လည်ချထားရေးအစီအစဉ်တစ်ခုကနေအကူအညီရပါတယ
်။ We're in our own space. We get to lock our door. We have our key like and that
ကိုယ်ပိုင်နေရာလေးရပါပြီ။တကားမှလည်းတော့ပါပါတယ်တကယ်ကိုပျော်ရွှင်မိပါတယ်ရှင
်အစာဦးတက်တူနဲ့ရှိပြီးသားအစာဦးတွေမှာအင်ဂျင်မဲတွေကိုနေရာချထားပေးမဲ့အစီအစဉ်မျိုးတွေကိုဆက်တိုးချနိုင်ဖို့ Los Angeles မြို့ကဆောင်ရွက်နေပါတယ်ခင်ဗျာ
Let's go
Yeah I work out
အခုနောက်ဆုံးအနေနဲ့ hot dollar ဘယ်လိုကျင်းပကြသလဲဆိုတာကိုတင်ပြပေးမှာပါ American ပြည်အောင်စုအပါအဝင်ကမ္ဘာနေရာအတော်မြတ်မြတ်မှာ hot dollar ဆိုတဲ့အစားအစာကိုလူကြီးတွေရောကလေးတွေပါနှစ်နှစ်ချက်ချက်စားသုံးကြပါတယ်လူကြိုက်များနှစ်သက်တဲ့အစားအစာဖြစ်တဲ့ hot dollar အတွက်ဇူလိုင်လတစ်လလုံးကို hot dollar အဖြစ်သတ်မှတ်ပြီးပြပွဲတွေအကျွေးမွေးတွေနဲ့ဆင်နွှဲလေးရှိပါတယ်နယူးယောက်မြို့နယ်ကယ်လီရဲ့ Alice Jumbo ကလူဝင်မှုကြီးကြပ်ရေးပြတဲ့မှာ hot dollar company 5ခုက hot dollar အတွက်ပြပွဲနဲ့အစားအသောက်ကျွေးမွေးပါတယ်American ပြည်အောင်စုမှာရှေ့တောင်အခြေချနေထိုင်ကြသူတွေတည်ထောင်ခဲ့တဲ့ Nathan's Famous, Walters, Sabret, Hebrew Nation နဲ့ Vienna Beef Hot Dog Company တွေက American ပြည်အောင်စုက Hot Dog သမိုင်းနဲ့ပတ်သက်ပြီးပြပွဲကျင်းပနေတာဝါစားတောက်ကုန်ဖြန့်ချီလုပ်ငန်းရှင်တဦးဖြစ်တဲ့ Bob Alpha က
So I started thinking about how we can make the immigration
ရှေ့ပြောင်းခြေချနေထိုင်သူတွေနဲ့ပတ်သက်ပြီးတော့ပျော်စရာကောင်းတဲ့အစီအစဉ်လေးလုပ်ဖို့စဉ်းစားမိရကနေအစားအသောက်နဲ့ပတ်သက်ပြီးတော့လုပ်ဖို့စဉ်းစားမိပါတယ်။အဲဒီနောက်တော့ဘာလုပ်မယ်ထင်ပါလဲ။ Hot Dog တွေနဲ့ပတ်သက်ပြီးတော့လုပ်မှာပါ။အားလုံး Hot Dog တွေစားပြီးတော့ပျော်စရာကောင်းတယ်လေ
။ Hot Dog Company ပိုင်ရှင်တချို့ဟာ Alice John လူမှုကြီးကြပ်ရေးဌာနကနေတင်ပြပြီး American ပြည်အောင်စုကိုရှေ့ပြောင်းခြေချနေထိုင်ဖို့လာရောက်ကြတဲ့မိသားစုတွေကစဉ်သက်လာတာပါ။ Shin Christian Barker ဟာ Waldorf Company ရဲ့ဈေးကွက်တူချေးဆိုင်ရာမန်နေဂျာတူဖြစ်ပြီးသူဟာရှေ့ပြောင်းခြေချနေထိုင်သူမိသားစုကနေပေါက်ပွားလာတဲ့50မြောက်မျိုးဆက်ဖြစ်ပါတယ်
။ So It's important because number 1 is that we have 5
ဒီပြောင်းချေချနေထိုင်သူမျိုးဆက်ကဟော့တော့လုပ်တဲ့မိသားစု၅စုဒီမှာလာဆောင်ကြတာပါ။ပြိုင်ဘက်တွေကြားဖြိုးဝှက်ချက်တွေကိုယ်စီရှိကြလေရှိပေမဲ့လွန်ခဲ့တဲ့6လကစလို့ကျွန်တော်တို့ဒီမှာအတူတူလာဆောင်ကြတာပြောစရာပါ။နောက်ခံမတူတဲ့အခြေအနေကဆင်းသက်လာသူတွေစုံဦးတီထွင်လုပ်ငန်းရှင်မိသားစုကပေါက်ခွာလာကြသူတွေဒီပြဝဲအတွက်လာဆောင်ကြတာပါ
။ပြလိုက်လာရောက်လဲပတ်သူတွေကိုဟော့တော့ကုမ္ပဏီ၅ခုကသူတို့ရဲ့မိသားစုလုပ်ငန်းတွေအကြောင်းမိတ်ဆက်ရှင်းပြသလိုဇွန်လကုမ္ပဏီကစလို့ဇူလိုင်လတစ်လလုံးဟော့တော့အခမဲ့ကျွေးပြီးဟော့တော့လာကိုဆင်နွှဲနေတာပါခင်ဗျာ။
ကျွန်တော်ကြားခဲ့ရတာကတော့တုဒ္ဒဆုံးလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်သောရရှင်များခင်ဗျာဂျာမနီနိုင်ငံဟမ်ဘတ်မြို့မှာတလောတုန်းကကျင်းပခဲ့တဲ့ G20 ထိပ်သီးညီလာခံအတွင်းသမ္မတဒေါ်နယ်ထရမ့်ကအခြားနိုင်ငံခေါင်းဆောင်တွေနဲ့တွေ့ပြီးနိုင်ငံတွေကြားတောင်းတင်းခံမာတဲ့မဟာမိတ်အဖြစ်ရည်တည်နိုင်ရေးကိုတွန်းအားပေးခဲ့ပါတယ်သမ္မတထရန့်ဟာအမေရိကန်ပြည်သူတွေကိုစားသူ့ရည်မှန်းချက်ကိုအောင်မြင်အောင်လုပ်နိုင်ခဲ့တယ်လို့ အင်ဗီရောလက်ထောက်ပြောခွင့်ရအမျိုးသမီးဆာရာဆန်ဒါစ်ကပြောပါရယ်အကြံပေးမှုတိုက်ဖြတ်ရေးမှာနိုင်ငံရေးကြားအတူလက်တွဲလှုပ်ဆောင်ဖို့လိုကြောင်းသမ္မတထရန့်ကအလေးပေးပြောခဲ့ပြီးအကြံဖက်အုပ်စုတွေကိုထောက်ပံ့တဲ့ငွေကြေးလမ်းကြောင်းကိုဖြတ်တောက်ဖို့သူတို့လှုပ်ရှားနိုင်မဲ့နေမြေတွေနဲ့အထောက်အကူဖြစ်စေမဲ့အတွေးခေါ်တွေကိုဘောင်ကျင်းအောင်လုပ်ဖို့ပြောကြားခဲ့ပါရယ်မြောက်ကိုရီးယားနဲ့ပတ်သက်လို့ကုန်သွယ်မှုအားလုံးဖြတ်တောက်ပြီးအထူးကြံအောင်ဝိုင်းလို့ကြဖို့သမ္မတထရန့်ကနိုင်ငံတိုင်းကိုတိုက်တွန်းလိုက်ပါရယ်ဒါ့အပြင်တရုတ်သမ္မတရှီကျင်းပင်နဲ့တီးတန့်တွေ့ဆုံဆွေးနွေးပွဲကိုထူးခြားမှုတစ်ရက်အဖြစ်မြင်ကြောင်းသမ္မတထရန့်ကပြောဆိုလိုက်ပြီးရန်လိုမှုနဲ့အတူနျူကလ িয়ার လက်နက်နဲ့ချင်းချောက်နေတဲ့မြောက်ကိုရီးယားကိုဘယ်လိုကင်တွယ်မလဲဆိုတဲ့နှီးလန်းတွေကိုခေါင်းဆောင်သူဦးကြားဆွေးနွေးခဲ့ကြတယ်လို့ဆိုပါရယ်ပြီးတော့လူညုံရေးကိစ္စအတွက်ရှေ့ဆက်ဘာလို့သွားမလဲဆိုတာကိုပါဆွေးနွေးခဲ့ကြပါတယ်။ကုန်သွယ်ရေးကဏ္ဍမှာမမျှတတဲ့ကုန်သွယ်မှုတွေအဆုံးသတ်ရေးနဲ့အမေရိကန်အလုပ်သမားတွေဒန်းတူရှင်ပြိုင်ခွင့်ရှိမဲ့အခင်းကျင်းမျိုးဖန်တီးပေးဖို့သမ္မတထရန့်ကတောင်းဆိုခဲ့ပါတယ်။ဒါ့အပြင်စွန်ဦးတီထွင်းအမျိုးသမီးလုပ်ငန်းရှင်တွေကိုဗန်နာရေးဆိုင်ရာအကူအညီပေးဖို့ကမ္ဘာ့ဘဏ်ကလုပ်နေတဲ့အစီအစဉ်ကိုသမ္မတထရန့်ကကြိုဆိုလိုက်ပါတယ်။ဒါဟာကမ္ဘာ့စီးပွားရေးတိုးတက်လာစေဖို့နဲ့အမျိုးသမီးတွေလုတ်ပန်ခွင့်ပိုရလာအောင်ကူညီသွားရေးဖြစ်ပါတယ်။ရုရှားသမ္မတပူတင်နဲ့တီးတန့်တွေ့ဆုံရမှာသမ္မတထရန့်က2016အမေရိကန်ရွေးကောက်ပွဲမှာရုရှားနိုင်ငံကဂျာဝင်ဆွဲဖက်ခဲ့တယ်ဆိုပြီးဝေဖန်နေကြတဲ့ကိစ္စကိုအလေးပေးပြောဆိုခဲ့တယ်လို့ဒါဟာအမေရိကန်ပြည်သူတွေအထူးစိုးရိမ်နေတဲ့ကိစ္စလို့လည်းပြောခဲ့ပါတယ်။ခေါင်းဆောင်တို့ဆွေးနွေးကြတဲ့အခြားအကြောင်းအရာတွေထဲမှာစီးရီးယားနိုင်ငံအနောက်တောင်ပိုင်းကအပြစ်ခတ်ရစရေးကိစ္စအတွက်ရုရှားအမေရိကန်ဂျော်ဒန်သုံးနိုင်ငံတို့သဘောတူညီမှုရခဲ့တဲ့ကိစ္စလည်းပါဝင်ပါတယ်။ဒီအပြည့်အဝသဘောတူညီမှုကိုကြည့်ရင်စီးရီးယားအရေးမှာရုရှားနဲ့အမေရိကန်ပြည်တော်စုကြားလက်တွဲလုပ်လို့ရတယ်ဆိုတာပြသရာရောက်ကြောင်းနိုင်ငံရေးဝန်ကြီး Rex Taylor Singh ကလည်းပြောပါတယ်။အမျိုးသားလူညုံရေးအကြံပေး Mac Master ကလည်းဒါဟာစီးရီးယားပြည်သူတွေခံစားနေရတဲ့လူမှုဒုက္ခကိုအဆုံးသတ်နိုင်ရေးအတွက်ခြေလှမ်းအဆသာဖြစ်တယ်လို့ပြောပါတယ်။ဒီကနေတဆင့်နိုင်ငံရေးတည်ငြိမ်မှုကိုတည်ဆောက်သွားနိုင်မယ်လို့လည်းသူကဆိုပါတယ်။ပူလန်နိုင်ငံကိုကြိုတင်လည်ပတ်ရင် G20 ထိပ်သီးညီလာခံကိုသမ္မတထရန့်တက်ရောက်ခဲ့တာဟာထရန့်ရဲ့မျှော်လင့်ချက်တွေအတွက်ကြီးမားတဲ့အကျိုးရလဒ်တွေဖြစ်ပေါ်စေခဲ့ကြောင်းအင်ဗီရောလက်ထောက်ပြောခွင့်ရဆာရာဆန်ဒါစ်ကပြောပါတယ်သမ္မတခီးစဉ်ဟာအနာဂတ်အတွက်အကောင်းမြင်ယုံကြည်မှုတွေနဲ့အတူရင်ခုန်စိတ်လှုပ်ရှားဖွေရာတွေနဲ့ပြည့်နေတယ်လို့ပြောဆိုကြောင်းပါခင်ဗျာ
ရန်ကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ကြည်ပါပြီ
တော်ရရှင်တို့နားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နာဖြစ်ပြီးတော့ VOA အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လင်းပေးနေပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဗင်နီဇူလာနိုင်ငံမှာဖွဲ့စည်းပုံဥပဒေကိုပြင်ဆင်ရေးဆွဲနေတဲ့သမ္မတနီကိုလတ်စ်မာဒူရိုရဲ့အစီအစဉ်တွေရပ်သွားစေဖို့ရည်ရွယ်ချက်နဲ့ဂျာတာရီနေကြရဲ့အထွေထွေတပိတ်မှောက်ကြဖို့အတိုက်ခံပြီးစော်အော်ထားပါတယ်။သမ္မတရွေးကောက်ပွဲတွေဆော်ပြီးကျင်းပနိုင်ဖို့သမ္မတမာဒူရိုအပေါ်နောက်ဆုံးထိုးနှက်မှုလို့အတိုက်ခံတွေကပြောပြီးတော့အထွေထွေတပိတ်ဆင်နွှဲဖို့ပြင်ဆင်နေတာပါ။ဖွဲ့စည်းပုံတွေရေးဆွဲဖို့အထုလွှတ်တော်အတွက်ကိုယ်စားလှယ်ရွေးချယ်မဲ့သမ္မတရဲ့အကြံအစီကိုဆွန့်လွှတ်အောင်လို့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဆန္ဒခံယူပွဲမှာပြည်သူ5,000ကျော်ကမဲပေးသဘောထားပြသခဲ့ပါတယ်။တကယ်လို့မတူတော့ကသူ့အစီအစဉ်အတိုင်းဆက်လုပ်နေမယ်ဆိုရင်အမေရိကန်အနေနဲ့ပြတ်သားမြန်ဆန်တဲ့စီးပွားရေးအရာအရေးယူမှုတွေလုပ်သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့နှောင်းပိုင်းကပြောကြားခဲ့ပါတယ်။ဗင်နီဇွဲလာပြည်သူတွေဟာဒီမိုကရေစီလွတ်လပ်မှုနဲ့ဥပဒေစိုးမိုးရေးဘက်ကယက်တည်နေတယ်ဆိုတာရှင်းရှင်းလင်းလင်းပြသခဲ့တယ်လို့သမ္မတထရမ့်ရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။ဗင်နီဇွဲလာသမ္မတကတော့အတိုက်ခံတွေဘက်ကစီစဉ်ကျင်းပတဲ့ဆန္ဒခံယူပွဲဟာတရားမဝင်ဘူးလို့ပြောပြီးတော့စီစဉ်ထားတဲ့အတိုင်းအထွတ်လွတ်တော်အတွက်ဇူလိုင်လ30ရက်နေ့မှာရွေးကောက်ပွဲလုပ်မယ်လို့ပြောကြားခဲ့ပါတယ်။ကတားနိုင်ငံအစိုးရပိုင်းသတင်းဌာနကွန်ပျူတာတွေထဲကိုထိုးဖောက်ဝင်ရောက်ခဲ့တယ်ဆိုတာမဟုတ်မှန်ကြောင်း UAE RS ဆော့ပွားများနိုင်ငံကညှင်းဆိုခဲ့ပါတယ်ဒါပေမဲ့ UAE ကအဲ့လိုမျိုးကွန်ပျူတာကနေထိုးဖောက်ဝင်ရောက်ခဲ့တဲ့သဘောမျိုးကိုကတားအစိုးရအရာရှိတွေကပြောပါတယ်ဒီခါအိန္ဒိယနိုင်ငံသမ္မတရာထူးအတွေ့လွှတ်တော်အမတ်တွေတနင်္လာနေ့ကမဲပေးခဲ့ကြတာမှာဇန်နေတယောက်ဖြစ်တဲ့ Ramnath Kovind အနိုင်ရမယ်လို့မျှော်လင့်ရပါတယ်ရွေးကောက်ပွဲရလဒ်တွေကတော့ကြာသရေးနေ့မှာသိရပါမယ်ရှင်
နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကုကျော်အောင်လင်းဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ် VOU နားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ခင်ဗျာကျွန်တော်ဆက်မိုးပါပါ
This program has come to you from the Voice of America, Washington.